Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို line to meter 24.50 နဲ့ line lab meter 190အပြင် VOA ရဲ့ internet စာမျက်နှာနဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
ကျွန်တော်တားညူပါဒီနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဟာယူကရိန်းမြို့တော်ကီယက်မှာယူကရိန်းကာကွယ်ဝန်ကြီးသစ်ဖြစ်တဲ့ Rustan Umarek နဲ့ပထမဆုံးကြိမ်လူကရိုင်းတွေ့ဆုံရမှာယူကရိန်းအတွက်ရေရှည်လုံခြုံရေးအာမခံတယ်ဆိုပြီးတော့ကတိပြုပြောပါတယ်သမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းစစ်နဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ငွေကြေးထောက်ပံ့ကူညီမှုတွေဆက်ရှိမဲ့အကြောင်းမဟာမိတ်တွေကိုအာမခံပြောဆိုနေတဲ့အချိန်ထဲမှာပဲယူကရိန်းအတွက်အမေရိကန်အကူအညီတွေကိုအနှောင့်အတားဖြစ်ခံမှာမဟုတ်ဘူးလို့လည်းလွှတ်တော်ကသတိပေးပြောဆိုခဲ့ပါတယ်။ဆားရဒီထိတ်တဲရောက်သတင်းတွေကိုဥတည်မောင်းတန်းနဲ့တူကြီးညာပြီးတော့ဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုသားညူကြီး။ကျွန်တော်တို့ဒီနေ့ကြားရမယ့်အထက်မှာတော့
မြန်မာပြည်သားရဲ့အတွက်ဒီကတဲရောက်တာကဒီမှာပြောင်းရှိလို့တိုင်းမှာမြန်မာပြည်နိုင်ငံသားအများဆုံးဖြစ်တယ်။ပြီးတော့ဒီ
အခုကြားခဲ့ရတာကတော့ထိုင်းနိုင်ငံနဲ့ဆေးကြောက်ဥပဒေအကြောင်းဖြစ်ပါတယ်ဒီအကြောင်းကိုမက်ဖီတမီမူဝါဆေးဝါမွေးရဆေးဝါသတင်းအပိဒီမိုကရေစီဆွေးနွေးခန်းမတိုင်မီမှာနားဆင်ကြရမှာပါဒုတိယပိုင်းနာယူဝတ်မှာတော့ကမ္ဘာမြတ်မီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းဂျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကလေးနဲ့ထိတ်တရောက်သတင်းတွေကိုကိုသားကျူဦးနဲ့ကျွန်တော်တမောင်သန်းတို့ကပြောပြပါမယ
်ဥရောပသမဂ္ဂရဲ့နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆက်ဘော်ရော့ဟာယူကရိန်းမြို့တော်ကီယက်မှာယူကရိန်းကာကွယ်ဝန်ကြီးသစ်ဖြစ်တဲ့ Rustan Umarek နဲ့ပထမဆုံးကြိမ်လူကရိုင်းတွေ့ဆုံရမှာယူကရိန်းနိုင်ငံအတွက်ရေရှည်လုံခြုံရေးကိုအာမခံပါတယ်လို့ကတိပြုပြောဆိုသွားပါတယ်။သူတို့နှစ်ဦးဟာယူကရိန်းကို EUCA ထောက်ပံ့တွေဆက်ပြီးဆွေးနွေးခဲ့ကြပြီးတော့ယူကရိန်းဟာပိုပြီးတော့စွမ်းရည်ကောင်းတဲ့ထောက်ပံ့တွေအလျင်မြန်လိုအပ်နေတယ်လို့ EU ကြီးကဲဘော်ရော့က X လူမှုကွန်ရက်ဆိုင်မင်နာမှာရေးပါတယ်။အခုလိုမျိုးထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်တဲ့အကြောင်းယူကရိန်းကာကွယ်ဝင်ကြီး Rustan Umarek ကလည်းပြောဆိုသလိုဒီအစည်းအဝေးဟာပိုပြီးတော့ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်အစပြုချက်တစ်ခုဖြစ်တယ်လို့လည်းယူကရိန်းကာကွယ်ဝင်ကြီးက X လူမှုကွန်ရက်မှာရေးပါတယ် EU ရဲ့စီးရေးထောက်ပံ့ကိစ္စဆွေးနွေးပြောဆိုတဲ့နေရာမှာလက်နက်ကြီးနဲ့ KMI ကြောင့်လေကြောင်းကာကွယ်ရေး Electronic စစ်ဆင်ရေးရေရှည်ကူညီအစီအစဉ်တွေနောက်တင်နန်းတွေယူကရိန်းပြည်တွင်းကာကွယ်ထုတ်ကုန်ကိစ္စရပ်တွေကိုအလေးပေးပြောဆိုခဲ့ကြတယ်လို့ယူကရိန်းကာကွယ်ဝန်ကြီးကဖော်ပြရေးသားထားပါတယ
်။နိုဝင်ဘာလလည်းအထိဘတ်ဂျက်ကိုအထိပြုလိုက်တာကြောင့်အမေရိကန်စိုးရွားရဲ့လုပ်ငန်းတွေရပ်မသွားပေမဲ့အဲဒီလိုမဲပေးခဲ့ကြတဲ့ Republican အမတ်တွေကြားမှာတော့ထိုးနဲ့တိုက်ခိုက်တာတွေကပိုပြီးပြင်းထန်လာနေကြပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုဖြုတ်ချဖို့ဒီအပတ်ကြိုးစားမယ်လို့ Conservative Republican အောက်လွှတ်တော်အမတ် Matt Gaetz ကသတင်းဌာနတွေရဲ့ဆွေးနွေးမေးမြန်းခန်းတွေမှာပြောကြားသွားပါတယ်။အစိုးရလုပ်ငန်းတွေမရက်သွားဖို့ဘတ်ဂျက်ချပေးတဲ့အောင်မဲပေးခဲ့ကြတဲ့ဒီမိုကရက်အမတ်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကကြိုဆိုလိုက်ပြီးတဲ့နောက်အခုလိုဖြုတ်ချလိုတာတွေဖြစ်လာခဲ့တာပါအစိုးရအသုံးစိတ်ကို2020 COVID ကဘေးအကျိုးကာလအဆင့်ထိဖြတ်တောက်ဖို့နဲ့အရေးကြီးတဲ့ဥပဒေတွေအတွက်ဒီမိုကရက်အမတ်တွေရဲ့မဲကိုအသုံးမပြုဘူးဆိုတဲ့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးကောက်ခံတုန်းက Kevin McCarthy ပေးခဲ့တဲ့ကတိစကားကိုသူကိုယ်တိုင်ဖျက်ခဲ့တယ်လို့ Mr. Gates ကပြောပါတယ်အလို့တော်မှာအမတ်435ယောက်ရှိတဲ့ Republican အမတ်အများစု221ယောက်က Mr. Kevin McCarthy ကိုအခုထိထောက်ခံနေကြဆဲပါပဲ။လွန်ခဲ့တဲ့လပေါင်းများစွာက Mr. McCarthy နဲ့သူသဘောတူခဲ့တယ်လို့ဘာနာရင်းတွေအတွက်အမြင့်ဆုံးအသုံးစိတ်သတ်မှတ်ချက်တိုင်းရေးဆွဲထားတဲ့ budget ကို Republican အမတ်တွေကလေးစားသင့်တယ်လို့သမ္မတ Joe Biden ကပြောလိုက်ပါတယ်။ခုလိုအန္တရာယ်များလာတဲ့ကစားပွဲကိုကျွန်တော်စိတ်ကုန်နေပါပြီ။ဒီလို Republican လွှမ်းတဲ့အောက်တော်မျိုးကျွန်တော်ဘယ်တော့မှမတွေ့ကြုံဘူးခဲ့ပါဘူးလို့အထက်လွှတ်တော်မှာ36နှစ်ကြာအမတ်ဖြစ်တာဝန်ယူခဲ့ဘူးတဲ့သမ္မတ Joe Biden ကပြောပါတယ
်။သမ္မတ Joe Biden ဟာယူကရိန်းစစ်နဲ့ပတ်သက်ပြီးတော့ American ရဲ့ငွေကြေးထောက်ပံ့ကူညီမှုတွေဆက်ရှိသွားမယ်ကြောင်းမဟာမိတ်တွေကိုအာမခံပြီးတော့ပြောဆိုနေတဲ့တချိန်ထဲမှာပဲယူကရိန်းအတွက် American အကူအညီတွေကိုအနှောင့်အတားဖြစ်ခံမှာမဟုတ်ဘူးလို့လည်းလွှတ်တော်ကသတိပေးပြောဆိုသွားပါတယ်။ဘလို့အချင်းချင်းမျိုးမှာပဲဖြစ်ဖြစ်ယူကရိန်းအတွက်အကူအညီတွေကိုအနှောက်အယှက်ဖြစ်စေတာမျိုးလက်ခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်စကားပြောဆိုသွားခဲ့တာပါအမေရိကန်အစိုးရလုပ်ငန်းတွေရပ်တန့်သွားစေဖို့အချင်းချင်းမျိုးကိုရှောင်ရှားနိုင်ဖို့လွှတ်တော်ကနေပြီးတော့ရက်တူအစိုးရအသုံးစိတ်ကိုချပေးခဲ့တဲ့နေရာမှာအဲ့ဒီအသုံးစိတ်ထဲယူကရိန်းအတွက်နောက်ထပ်အကူအညီပေးမယ့်ငွေတွေကိုတော့ဖယ်ထုတ်ထားပါတယ်ယူကရိန်းကိုရုရှားကျူးကျော်စစ်အပေါ် Ukraine ကခုခံနိုင်အောင်လို့ကူညီသွားမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌရောလွှတ်တော်ကအများစုကပါတညီတည်းပြောဆိုနေကြပြီမဲ့အခုရထားတဲ့သဘောတူညီချက်ထဲမှာတော့ Ukraine အတွက်အထောက်ပံ့ကိစ္စပါမလာဘူးလို့သမ္မတဂျိုးဘိုင်ဒန်ကအောက်လွှတ်တော်ကိုဝေဖန်ပြောဆိုခဲ့ပါတယ်လွှတ်တော်အနေနဲ့ Ukraine အကူအညီအတွက်နောက်ထပ်တီးခြားမူကြမ်းတစ်ခုကိုမဲခွန်းမှုရှိတယ်လို့သမ္မတကပြောပါတယ် Ukraine အနေနဲ့သူတို့ကိုသူတို့ကာကွယ်နိုင်အောင်လို့အကူအညီတွေပေးသွားမယ်ဆိုတဲ့အောက်လွှတ်တော်ဥက္ကဋ္ဌရဲ့စကားတီးလိုက်မယ်လို့မျှော်လင့်တဲ့အကြောင်းလဲသမ္မတဘိုင်ဒန်ကပြောပါတယ်ဒါပေမဲ့လည်းယူကရိန်းစစ်ရေးရှိလာတာနဲ့အမျှအမေရိကန်လွှတ်တော်တွေမှာတော့ယူကရိန်းထောက်ပံ့ကိစ္စအတီးပြုတ်နိုင်ဖို့ခက်တထက်ပိုးပြီးတော့ခက်လာတယ်လို့လွှတ်တော်အမတ်အများပြားကယူဆကြပါတယ်။အခုဆိုရင်ပဲအောက်လွှတ်တော်က Republican အကြမ်းမှာယူကရိန်းထောက်ပံ့ကိုဆန့်ကျင်သူတွေပိုးပြီးတော့ရှင်ရလာနေပါတယ်။ယူကရိန်းစစ်သားတွေကိုတင်တန်းပေးဖို့နဲ့လက်နက်တွေဝယ်ယူနိုင်ဖို့ကာဝေးဆိုင်ရာအသုံးစရိတ်ဒေါ်လာတန်း300အစိုးပြုတ်မှုကိုအောက်လွှတ်တော် Republican အမတ်တဝက်နီးပါးကပယ်ချခဲ့ပါတယ်။အဲဒီနောက်တီးခြားအတီးပြုတ်ခဲ့ပြီးတယ်ဆိုပေမဲ့ယူကရိန်းကူညီပေးဖို့အတွက်ဆန့်ကျင်သူတွေကပိုများလာပါတယ်။ဒါပေမဲ့အမေရိကန်ဆွေးရလုံငန်းတွေနိုဘာလ18ရက်နေ့ထိဆက်ပြီးတော့လေပတ်နိုင်အောင်လို့အောက်လွှတ်တော်ကကမကထလုပ်ပြီးတော့တည်ပြုထားတဲ့အသုံးစရိတ်ဥပဒေထဲမှာတော့ယူကရိန်းအတွက်နောက်ထပ်အကူအညီအစိုးပြုချက်တွေကိုဖြုတ်ချထားပါတယ်ခင်ဗျာ
။American တဲ့မနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133540 kHz 04139 551 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Fury American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။ထိုင်ဝမ်မှာနေထိုင်တဲ့ဒဇင်နဲ့ချီတဲ့ဟောင်ကောင်တက်ကြွလှရှားသူတွေဟာကမ္ဘာတစ်ဝန်းတရုတ်ဆွေရဲ့ထုတ်ဖောက်စိတ်ဝင်မှုတွေကိုကန့်ကွက်တဲ့ဆန္ဒပြပွဲတရတိုင်ပင်မြို့မှာပြုလုပ်ခဲ့ပါတယ်။အော်တိုဝါလာတရနေ့မှာကြောက်တဲ့တရုတ်အမျိုးသားနေနဲ့တိုက်ဆိုင်ပြီးတော့ဒီဆန္ဒပြပွဲတွေကိုကျင်းပခဲ့ကြတာပါ။ဆန္ဒပြသူတွေဟာကြီးမြတ်တဲ့ဟောင်ကောင်ဆိုတဲ့တချင်းကိုတည်ဆူပြီးတော့တရုတ်ကွန်မြူနတီစိတ်ပါတဲ့တတားဆိုင်ပုတ်လေးတွေကိုဖျက်ချိုးပြပါတယ်။တရုတ်နိုင်ငံဟာအခြားတိုင်းပြည်တွေကိုအတော်ကြီးထိုးဖောက်စိတ်ဝင်နေပြီးတော့ဒီမိုကရေစီတိုင်းပြည်တွေကလည်းသူတို့ကိုလက်မခံကျင်တော့ဘူးတဖြည်းဖြည်းကြာရှုံးလာပြီးတော့မြောက်ကိုရီးယားနဲ့တူလာလိမ့်မယ်လို့ထိုင်းလက်ဝိတ်နီးပြလည်းဖြစ်ဟောင်ကောင်တက်ကြွလှရှားသူလည်းဖြစ်တဲ့ဖူတန်ကပြောပါတယ်ထိုင်ဝမ်ရောက်နေတဲ့ဒီမိုကရေစီရဲ့တက်ကြွလှရှားသူအမှုပညာရှင်ကီစီဝေါန်လည်းဒီဆန္ဒပြပွဲမှာပါဝင်ပြီးတော့သူကဒီကက်ပတင်စပါတာဝိယုံကိုဝတ်ထားပါတယ်ဝေါန်ဟာ2019ခုနှစ်ဟောင်ကောင်ဆန္ဒပြပွဲတုန်းကလည်းဒီဝတ်ဆောင်ကိုပဲလာတူဝတ်ဆင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်အလုံတုံမတမကတက်ကြွလှူရှားသူရှာဟူဒီအစ္စလမ်ဆွန်လာတုံကတိတ်ဆုံသွားခဲ့တာပေါ့အရေးယူဆောင်ရွက်ပေးဖို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW နဲ့ကမ္ဘာအလုံတုံမအခွင့်အရေးအဖွဲ့စည်းတွေကတောင်းဆိုတာတွေကပို့ပြီးများလာနေပါတယ်ဆက်ယုံကရှင်းမပေးတဲ့လောကအတွက်အလုံတုံမတွေနဲ့ဆက်ယုံကြအငင်းပွားကြရမှာရှာဟူဒီအစ္စလမ်ကအလုံတုံမတွေရဲ့ကိုယ်စားလှယ်ဖြစ်ဆောင်ရွက်နေစဉ်ဒါကာမြို့ပြင်ပကဂါစီပူရမှာရိုက်အသက်ခံရတာဖြစ်ပါတယ်အသက်45နှစ်အရွယ်ရှိပြီဖြစ်တဲ့အစ္စလမ်ဟာဘင်္ဂလားဒေ့ရှ်အထက်ကျုပ်လုံကအလုံမားဖက်ဒရေးရှင်းရဲ့တမားရေးစီယုံရေးမှုတူလည်းဖြစ်ပါတယ်။ဆက်ယုံကငှားထားတဲ့ကြီးစားလူမိုက်တွေရဲ့လက်ချက်ဖြစ်တယ်လို့သူနဲ့လုတ်ဖို့ကမဲ့တွေကတော့ဆွဆွဲကြပါတယ
်။အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့69နှစ်ပြည့်မွေးနေ့အကြိုဖြစ်တဲ့အတ္တလန်တာမှာရှိတဲ့ကာတာစင်တာမှာစုဝေးအထိမ်းအမှတ်အခမ်းအနားလေးလုပ်ခဲ့ကြပါတယ်။အမေရိကန်သမ္မတ39ဦးမြောက်သမ္မတကာတာရဲ့69နှစ်ပြည့်မွေးနေ့ဟာမနေ့တနင်္ဂနွေနေ့ကဖြစ်ပေမဲ့တရက်ကြာပြီးတော့စတင်တီကအတ္တလန်တာမှာရှိတဲ့သမ္မတစာကြီးတိုင်းနဲ့ပြကန်းနေရာမှာမွေးနေ့ကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။လွှတ်တော်မှာဆွေးရသုံးစည်းမူကြမ်းသဘောတူညီချက်မရခင်တနင်္ဂနွေနေ့မှာဆွေးရလုပ်ငန်းတွေရပ်ဆိုင်သွားနိုင်တာမို့လို့စနေမှာတရက်ကြာပြီးတော့မွေးနေ့ပွဲလုပ်ဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။သူကိုလေးစားတဲ့ထောင်ကနန်းရှိတဲ့ပြည်သူတွေကမွန်းနေ့ကတ်တွေရေးသားပေးပို့ခဲ့ကြပြီးတော့ဒီကတ်ပြားတွေကိုတော့ဂျော်ဂျီယာပြည်နယ်ပလင်းစ်မြို့ကသမရကာတာရဲ့နေအိမ်ကိုပို့ဆောင်มาဖြစ်ပါတယ်ခင်ဗျာ
The Voice of America The OA တင်းလာနေမနက်ခင်းနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုကိုသားညို့နဲ့သူကျွန်တော်တို့ကြီးညာပေးခဲ့တာပါစေကြောဥပဒေတရင်ကိုမတော်ခင်မှာချင်းမိုင်ဘက်ကမွေးစေဝါတရင်ကိုပထမဦးဆုံးကျွန်တော်တို့စပြီးတင်ပြကြပါမယ်။ထားတဲ့ငါမြောက်ပိုင်းချင်းမိုင်မြို့နယ်မှာလမ်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့ရတာစေကြောစေပြအလုံးရေ6တန်းနဲ့ ice မွေးစေကီလို30ကိုကုန်စင်းတွေကြားကဖမ်းဆီးမိခဲ့ပါတယ်။ဒီတရင်ကိုထိုင်းနိုင်ငံ VOE တရင်တော်မအေးမာကအခုလိုပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့နယ်ချမ်းဖိုးရနယ်မြေအတွင်းကိုမောင်းဝင်လာတဲ့ကုန်စင်းကားတစ်စီးပေါ်ကဂေါ်ဘီတုတ်တွေကြားမှာမွေးစေဝါတွေတည်ဆောင်လာမယ်ဆိုတာကိုနယ်မြေခံရဲတပ်ဖွဲ့ကကြိုတင်သတင်းရတဲ့အတွက်ဖမ်းဆီးခဲ့တာပါမွေးစေဝါအမြောက်များဖမ်းမိတာနဲ့ပတ်သက်လို့ခိုင်းရဲချုပ်တော်ဆက်ဆက်ပြီးမုံကအခုလိုပြောဆိုသွားပါတယ
်စမ်းနေရခေါင်းကြီးစင်ပါကကြည့်တာတတိယဘက်ကသမုဒ္ဒရာကျင်းမှာကျင်းလာ
ကျွန်တော်ဆေးကြွဆေးကြားတွေဟာအင်းဒီနာဒီနိုင်ငံကနေတဆင့်ထိုင်းမြောက်ပိုင်းချင်းတိုင်းချင်းနိုင်ငံကနေတဆင့်ဝင်ရောက်လာနေတာပါဒီလမ်းကြောင်းတွေကိုပိတ်ဆို့တားဆီးနိုင်ဖို့အရေးပေါ်ပိတ်ဆို့စစ်ဆေးမှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ဝင်းဆက်အနေနဲ့မူရစ်စီဝါတွေကိုရောင်းချပြန်ပြီးကြိုးကန်နေတဲ့နောက်ွယ်ကအထူးတရားခံတွေကိုခံမိဖို့လှုပ်ဆောင်သွားမယ်ဆိုတဲ့အကြောင ตั้งมองตะทองจอตันโบชื่อเดไส้จั่วซีพยา 千万也得配合的人头变个吧嘞，这天马拉东在眼里等你来马呗，冲锋开眼眼里，马来西亚内在国货卖，最主要是边那单在上拉的嘎达地内，无业马国的马来乌国嘞，冲锋开眼眼马也得配合，三四个吧嘞，台南眼内马，无业内里眼里国楼上里的价格，许多里眼地大个无业西瓦里哈，台南眼苗白眼里的姓。
ไทยနိုင်ငံအတွင်းပိုင်းကိုဇက်တိုက်ဝင်ရောက်လာနေတာဖြစ်ပါတယ်ရှင်။မအေးမတင်ပြခဲ့တာပါအခုဆက်လက်ပြီးไทยနိုင်ငံရဲ့စေကြောက်ဥပဒေအကြောင်းကိုတင်ပြချင်ပါတယ်။စေကြောက်ကိုတရားဝင်သုံးဆွဲခွင့်ပြုထားတဲ့ไทยနိုင်ငံမှာไทยအစိုးရအသက်အနေနဲ့စီးမီးဥပဒေအသက်တရားထည့်သွင်းရေးဆွဲနိုင်ဖို့ပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။ဒီအကြောင်းကိုမညွှန်ကြွန်တွေကမေးမြန်
ပဲ အသုံး ပြုသင့်တယ် လို့ ထိုင်း နိုင်ငံ ဇမ္မာရေး ဝန်ကြီး ဒေါက်တာ ချိုနန် ဆရီ ကယူ က ပြောလိုက် ပြီး အပန်း ဖြေဖို့ အပျော်ရန် စေးကြောက် သုံးတာ ဟာ အစိုးရ တက် တာဝန် ယူချိန် မှာ အဓိက ပြောင်းလဲမှု တစ်ခု ဖြစ်လာ နိုင်တယ် လို့ စေးကြောက် ရောင်းသူတွေ နဲ့ သုံးစွဲသူတွေ ကြားမှာ ဒီရက်ပိုင်း ပြောဆိုမှု တွေ ကြဲကြဲလောင်လောင် ဖြစ်လာ ပါတယ် အပန်းဖြေဖို့ အပျော်စေးကြောက် ရှူတာ ကို ပိတ်ပင် တားမြစ်တဲ့ စာပိုင်း တစ်ရက် ဥပဒေမှာ ဖြစ်ဆွဲဖို့ ဝင်ကြီးချုပ် ဆရက်တာ တာဗီစင် ရဲ့ အစိုးရ အဖွဲ့က လှုပ်ဆောင်နေတယ် လို့ သတင်းတွေ ထွက်နေပြီး အရင် အစိုးရ လက်ထက်မှာ ခွင့်ပြုပေးခဲ့တာတွေကို ပြန်ပြီးစစ်ဆေးလာရင် ဒီ အချက်က ဖြစ်လာနိုင်တဲ့ အနေအထားတွေ ရှိတယ် လို့ စေးကြောက် လုပ်ငန်း လုပ်ကိုင်သူတွေက ဆိုပါတယ်
သူတို့ရဲ့ ရည်ရွယ်ချက်က နည်းနည်းလေး ပြန်ပြီးတင်းကျပ်ချင်တာ ပေါ့နော် အဲ့လိုဆိုတော့ အများကြီးလို့ side effect ဖြစ်နိုင်မယ် သူတို့နိုင်ငံ ဒီထိုင်းနိုင်ငံ အစိုးရ အတွက်က လည်း သူတို့ရဲ့ တက်စီ ဘာတွေ လည်း နည်းနည်းလေး ပို့လို့ကျွန်တော် stick လုပ်တဲ့ အတွက် ဘယ်လိုပြောမလဲဒီစိုက်တဲ့သူတွေနဲ့အစိုးရချာရောင်းတဲ့သူနဲ့အစိုးရမှာနည်းနည်းလေး conflict တွေတော့ဖြစ်လာမယ်ထင်တယ်ကျွန်တော်မြင်တော့အခုဆိုရင်ထိုင်းနိုင်ငံဒီကန်ဘက် industry ကျွန်တော်ဒီမှာလည်းကျွန်တော်နောက်မှမိသားစုရှိတယ်ကျွန်တော်ဂျော့ဘလက်ဖြစ်သွားရင်ဒီမိသားစုအတွက်လည်းဟိုအနေချင်းတက်ရောက်မယ်ဆိုတော့ဒီလိုမျိုးလူတွေလူတွေအများကြီးရှိရပါတော့เนาะတက်ရောက်နိုင်တယ်မြန်မာပြည်သားတွေအတွက်အဓိကတက်ရောက်တာကဒီမှာပြောင်းရွှေ့လုပ်သားတွေမြန်မာပြည်နိုင်ငံသားအများဆုံးဖြစ်တယ်ပြီးတော့ဒီ industry ထဲမှာလည်း senior တွေကမြန်မာပြည်သားအများဆုံးဖြစ်တယ်ဆိုတော့တခြားပြောင်းရွှေ့လုပ်သားတွ ဥပဒေအစ်စ်အတိုင်းကိုကလိုက်နာပေါ့သူတို့တို့သွားပြီးတဲ့ဥပဒေအတိုင်းပေါ့အဲ့ဒါပဲရှိပါတယ်
ထိုင်းနိုင်ငံပြည်သူ့ကျန်းမာရေးဝန်ကြီးဌာနကဆေးကြောင်မှာ THC tetrahydrocannabinol ဆိုတဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဓာတ်ပါဝင်မှု 3.2 ရာခိုင်နှုန်းအထက်ရှိရင်မူးယစ်ဆေးအဖြစ်သတ်မှတ်ထားတာပါဆေးကြောင်မတုံဆွဲရဘူးလို့တမ်းမြစ်ထားတဲ့စည်းရင်းကနေ2022ခုနှစ်ဇွန်လကပဲဖြစ်လိုက်ပြီးတရားဝင်သုံးဆွဲခွင့်ပြုလိုက်တာကြောင့်ထိုင်းနိုင်ငံဟာအာရှတိုင်မှာဆေးကြောင်တရားဝင်သုံးဆွဲရောင်းချနိုင်တဲ့ပထမဆုံးတိုင်းပြည်ဖြစ်လာပါတယ်။ဆေးကြောင်ကိုတရားဝင်သုံးခွင့်ပေးလိုက်တာကြောင့်ထိုင်းနိုင်ငံရဲ့ပင်လယ်ကမ်းခြေမြို့တွေနဲ့တခြားဒေသတွေမှာစီကားလာပေမဲ့ကမ္ဘာလက်ခရီးသွားတွေဆေးကြောင်အလွန်အကျွံသုံးပြီးအသက်သေဆုံးတာ၊သတိလစ်ပြီးဆေးရုံရောက်တာနဲ့တခြားဒုစရိုက်မှုတွေပါအများကြီးဖြစ်လာတယ်လို့တိုင်ကြားမှုတွေလည်းရှိနေတာပါ။ဒါပေမဲ့လည်းဆေးကြောင်ကိုပုံမှန်သုံးဆွဲလာတာကြာပြီဖြစ်တဲ့ကိုဂျိုးကတော့တခြားမှုရစင်းတွေနဲ့ရောနှောသုံးဆွဲတာနာနာရှည်ယောဂခန်းစားနေရတာမျိုးမရှိရင်ဆေးကြောင်ကိုစီကံတကြနဲ့သုံးဆွဲသွားမယ်ဆိုရင်အသက်ဆုံးစေလောက်တဲ့အန္တရာယ်မျိုးတွေမရှိတော့ဘူးလို့ဆိုပါရစေ
Jono biasa ni aro. Si jauh ga luda tidur dia memang papa. Tiada bau biasa dia. Tapi memang lonjong soino, oh jarang macam mana. Tercha, oh di si jauh jom pide surah. Jono mi biasa yang tercha ada drugs mana. Di ada drugs si yonowi tonghara, pame pi tu ye kukan ah. Di kukan ah ga tercha yoga akan si ni me. Adi lumiu cini lima soin pinai ne. Shop pide lumiu pi tercha. We see what job. แต่ยาวเลยแต่ไม่ซีจ๊อบเดตรงสวยได้เลยส่วนเนาะซีจ๊อบบ่มีมาเนี่ยแต่อันนี้ผิดหลอดเลยไม่ผิดป่ะป่ะแต่จนกูไหนกูอะไรตรงสวยเลยสักชอบนี่ปัดชาเลยสิพี่สรุปบ่มันผิดป่ะซีจ๊อบได้ตัวเดียวก็ตุยอยู่เนี่ยนี่สิได้ตัวเดียวเลยผิดเลยอันนี้กินรู้เท่เนี่ยบ่มารู้ไม่ผิดป่ะอย่าได้รออูซาบ่ลิมิเลสพี่ว่ามาก้าวมาโอ้ยแต่ไม่ตู้ตายดาลีเนี่ยตัวมันเนาะพี่จนรู้เรื่องเรื่องกูแล้วเนาะตรงเนี่ยตัวเดียวก็ ปู่มันตาตู้ตายดาลีเนี่ยตาโตตรงสวยวะเนาะไอ้กาจังกูด้วยโอ้ไอ้แม่ซ้ําคู่จําใหม่ด้วยทักกูยังผิดเลยเปียโอ้ตู้จนเราญาติมาชื่อได้ไอ้ซีจันนี่เดิมมาเลยตัวเมียป่าเมย์รู้ทีเนี่ยตัวอสาดีไปจี้ซีดิเปียตู้เยขานากูมาลัวได้ตะชุโอ้หาโอ้ใส่ป้ายนี่ด้วยทักกูผิดเลยวะเนาะจนเรามีเปียวอ่ะก้าวมาเลยจําใหม่ด้วยแต่ซูยูเลยชื่อเลยซูยูชื่อตาอีฉอกล่ะมั้ยอ่าอดิกาจะ physically appearance เนเน่เลยอ๋อตาย6ชิ้นเนี่ยปีกว่ายีเมี้ยตอกพี่บ่พี่รู้สิเฉิ่มมันปုံมันกูเนี่ยอตายตาตะคู่ได้มั้ยตําหมดพี่ตรงมายาไปแล้วสิไม่ผิดป่าวบ่ไม่ผิดป่าวก้าวมา
ไทยနိုင်ငံမှာအသက်16နှစ်နဲ့19နှစ်ကြာလူငယ်တွေကြားမှာစေးကြောက်သုံးတာဆယ်စားလောက်များလာတာကိုစစ်တမ်းတွေကဖော်ပြနေတာပါရှင်ကျွန်မညညလွယ်ပါ
ထိုင်းနိုင်ငံကဆေးကြောက်ဆိုင်ရာဥပဒေအကြောင်းကိုမှတ်ညွှန်ကြေညွှန်တင်ပြခဲ့တာပါဒီကနေ့ကဘာမှာဒီဂျစ်တယ်ငွေကြေးစနစ်ကိုယူကရိန်းကနေမြန်မာဒီမိုကရေစီလှုပ်ရှားမှုအထိအသုံးပြုနေကြပါတယ်ဒီကနေ့ဒီမိုကရေစီဆွေးနွေးကမှာတော့လက်ရှိမြန်မာနှွေဦးတော်လှန်ရေးမှာရောဒီဂျစ်တယ်ငွေကြေးစနစ်ကိုဘယ်လိုအသုံးပြုနေတယ်လဲဆိုတဲ့အကြောင်းကိုဆွေးနွေးမှာပါခရစ်တိုအခြေခံသုံးစွဲမှ
ဟုတ်ကဲ့ပါခုလိုကျွန်တော်ကိုဆက်သွယ်ပြီးမေးမြန်းတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ
်ကျွန်တော်တို့ကဒီလိုဆက်သွယ်မေးမြန်းတဲ့နေရာမှာလည်းဒီတစ်ဖက်သူရဲ့လုံခြုံရေးပေါ့နော်ကျွန်တော်တို့ဆက်သွယ်မေးမြန်းသူတွေရဲ့လုံခြုံရေးကိုကြည့်ရတဲ့အခါမှာအဲ့လိုမျက်နှာဖော်ပြခွင့်မရတဲ့အတွက်လည်းလုံခြုံရေးရမျက်နှာဖော်ပြလို့မရတဲ့အတွက်လည်းကျွန်တော်တို့ဒီ VOA ပရိသတ်တွေကိုတောင်းပန်ပါတယ်ကိုအောင်ပိုင်ဟာဆိုလို့ရှိရင်ဒီ IRN လို့ခေါ်တဲ့လွတ်လပ်သောသူတေသနာပြုကိုရက်မှာသူကဒီ cryptocurrency နဲ့ပတ်သက်ပြီးတော့စာရန်ထုတ်ဝေနေသူလည်းဖြစ်ပါတယ်။နောက်ပြီးတော့အထူးသဖြင့်မကြာသေးခင်ကပဲဒီ crypto အခြေခံသုံးစွဲမှုမှာစောင့်ရန်ရှောင်ရန်နေနဲ့ပတ်သက်ပြီးတော့သူတို့ဒီအစီရင်ခံစာတစ်စောင်ကိုလည်းပြုစုထုတ်ပြန်ထားပါတယ်။အဲ့တော့ကိုအောင်ပိုင်အာဏာရှင်အစိုးရတွေအုပ်ချုပ်နေတဲ့နိုင်ငံဒီမှာဆိုရင်digital နည်းပညာတွေကိုအသုံးပြုပြီးတော့သူတို့နိုင်ငံကလူတွေကိုဘလို့ထိ ंछ ုံမလဲဆိုတာကိုစူးစမ်းနေကြတယ်လို့ဒီအာဏာရှင်အစိုးရကိုတွန်းလှန်နေသူတွေပေါ့နော်ဒီမိုကရေစီလှုပ်ရှားနေသူတွေလူခွင့်ရေးလှုပ်ရှားနေသူတွေကလည်းဒါသူတို့လှုပ်ရှားမှုတွေမှာပံ့ပိုးကူညီမှုတွေရဖို့เนาะတခြားဒီပံ့ပိုးကူညီသူတွေဘက်ကလည်းဘာတွေလှုပ်လာလဲဆိုရင် digital ငွေကြေးဒီ cryptocurrency တွေကိုသူတို့အသုံးပြုလာကြရပေါ့နော်အခုလက်ရှိဒီဆရာနာသိမှုကိုစက်တင်တွန်းလှန်နေတဲ့ဒီမြမနွေဦးတွန်းလှန်ရေးမှာ digital ငွေကြေးစနစ်ကရောဘလို့အရေးပါလဲရှင
်အော်ဟုတ်ကဲ့အဓိကတော့ဒီနွေဦးတွန်းလှန်ရေးမှာဘလို့အရေးပါလဲဆိုတာတော့တွန်းလှန်ရေးအတွက်ကျွန်တော်တို့အထောက်ပံ့ပေါ့နော်ဒီအတွက်အရေးပါပါတယ်တွန်းလှန်ရေးအစပိုင်းမှာတော့အလုံးသိတဲ့အတိုင်းပဲကျွန်တော်တို့ရှိရင်းဆွဲmobile money တွေအသုံးပြီးတဲ့အခါမှာဒေါ်လာရင်းအတွက်ထောက်ပံ့ရောကျွန်တော်စီစဉ်ခဲ့ကြပါတယ်။ဒါပေမဲ့အဲ့ဒီအခါမှာလည်းစကားစားဘက်ကနေပြီးတော့ဒီဒေါ်လာရင်းအတွက်ထောက်ပံ့တာတွေကိုထိန်းချုပ်တာတွေဖြတ်တောက်တာတွေနှိပ်ကွတ်တာတွေဒါတွေတောက်လျှောက်လုပ်ခဲ့တာပေါ့နော်။အဲ့ဒီအခါမှာဒီဒေါ်လာရင်းကိုဒီပြည်သူတွေကနေပြီးတော့ပံ့ပိုးထောက်ပံ့တဲ့နေရာမှာဒီလုံခြုံစွာနဲ့ငွေကြေးစီစဉ်နိုင်ဖို့ဆိုတဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့အဓိကရည်ရွယ်ချက်နဲ့ဒီ digital ငွေကြေးကိုဒီအန်ယူဂျီဘက်ကနေစပြီးတော့ဟိုတုံးဆွဲခဲ့တာဖြစ်ပါတယ်အဲ့တော့ပြောမယ်ဆိုလို့ရှင်တော့နေဦးတော်လိုင်းရေးကိုပဲ focus လုပ်ပြီးပြောရမှာဆိုလို့ရှင်တော့ခုလိုမျိုးဒီ digital မြန်မာ ချက် ပေါ့ နော် DMMK လို့ ခေါ် ပါ တယ် အဲ့တော့ ဒီ NUG Pay ကို ကစ သုံး မယ် ဆို လို့ ရှိရင် တော့ ဒီ ကိုနေ နီးစပ်ရ agent အနေနဲ့ ချိတ်ဆက် ပြီး တဲ့ အခါ မှာ ဒီ NUG Pay account ကို ဖွင့် လို့ ရ ပါ တယ် account ဖွင့် ပြီး တဲ့ အခါ မှာ သက်ဆိုင်ရာ နိုင်ငံ like ပေါ့ နော် မိမိ နေတဲ့ နိုင်ငံ မှာ ရှိတဲ့ ငွေကြေး ကို pay ပြီး တဲ့ အခါ မှာ ဒီ DMMK အဖြစ် ကို agent ကနေ တဆင့် လဲလှယ် လို့ ရ ပါ တယ် အဲ့တော့ လဲလှယ် တဲ့ အခါ မှာ တော့ ဒီ NUG ကနေ ပြီး တော့ အမြဲ ပြင်ဆင် ထုတ် ပြန် ပေး နေတဲ့ လဲလှယ် မှု နှုန်းထား ရှိ ပါ တယ် အဲ့တော့ လဲလှယ် ပြီး လို့ ကိုယ့်ရဲ့ NUG Pay account wallet ထဲမှာ DMMK ရလာပြီဆိုလို့ရှိရင်တော့မိမိပို့ချင်တဲ့တခြား NUG Pay account ရှိတဲ့မြေသူကိုမဆိုလွှဲပို့လို့ရပါပြီအဲ့ခါကျရင်ငွေလွှဲကမရှိဘဲနဲ့ဒီငွေဟာချက်ချင်းရောက်သွားမှာဖြစ်ပါတယ်တခုရှိတာကတော့ဒီ agent နေကတော့ဒီယုံကြည်စိတ်ချရတဲ့ကွင်ရအတွင်းမှာပဲလုပ်လုပ်ပါတယ်ဒါကြောင့်လဲဆိုတဲ့အခါမှာဟာမိမိကိုမသိတဲ့လူဒီအောင်ဆုံးတယောက်ကနေဆက်သွယ်လာပြီးတော့ NUG Pay account ဖွင့်ခြင်းလို့ကကျွန်တော်ပတ်စံလွှဲပါမယ်ခင်ဗျားရဲ့ bank account ကိုပေးပါပြီးရင်ကျွန်တော် DMMK ပြောပြပါလို့ပြောမယ်ဆိုလို့ရှိရင်ဘယ်သူပဲဝါမှမသိလို့ရှိရင်တော့မိမိရဲ့ဟလာဟို personal သုံးနေတဲ့ bank account ကိုပေးဖို့ဆိုတာခက်ခဲပါတယ်ဒါကြောင့်မသူတို့ကတော့မိမိယုံကြည်တဲ့အဲလူကြီးရဲ့ကွန်ရက်ထဲမှာပဲလုပ်ပါတယ်ဒါကြောင့် account ဖွင့်ခြင်းငွေလဲလှယ်ခြင်းလို့ရှိရင်မိမိနဲ့တိုက်ရိုက်တည်ပြီးဒီယုံကြည်စိတ်ချရတဲ့အေဂျင့်ကိုရှာဖို့တော့လိုပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ online ကာလမှာပေါ့နော်အယူကြီးကလှုပ်ဆောင်နေတဲ့ပုံစံအဲ့တော့ဒီလုံခြုံရေးကိုဦးစားပေးလှုပ်ဆောင်နေလို့ဖြစ်ပါတယ်အဲ့တော့ NUG Pay ဆိုတာရှင်းပြသွားတဲ့အထဲမှာကိုယ့်ရဲ့ဘဏ်အကောင့်နဲ့တော့သူကချိတ်ဆက်နေရတဲ့သဘောလားရှင်ဒီလိုရှိပါတယ်ဟိုဘာကြောင့်လဲဆိုတော့ဟိုကိုက NUG Pay account ကိုဖွင့်ပြီးတဲ့အခါမှာဒီ NUG Pay account ထဲမှာ DMMK ဖြည့်ခြင်းတယ်ပေါ့နော် DMMK ဖြည့်ခြင်းတယ်ဆိုလို့ရှိရင်တော့ agent ကိုဆက်သွယ်ပြီးတဲ့အခါမှာဟို agent ကိုကငွေကြေးတစ်စုံတရာပေးရမှာပေးမှသူက DMMK ပြန်ပေးမှာအဲ့တော့ပေးတဲ့အခါမှာတော့ဟိုနီးမျိုးစုံရှိတာပေါ့နော်တကယ်လို့ဟိုလူချင်းတွေ့နိုင်တယ်ဆိုလို့ရှိရင်လည်းလူချင်းတွေ့ပြီး cash ပေးလိုက်လို့လည်းရတာပေါ့ဒါမှမဟုတ်လို့ရှိရင်တော့လေကျွန်တော်တို့ကဘဏ်ကနေမှပဲကိုမိမိသုံးဆွဲနေတဲ့ဘဏ်ကနေပြီးတော့ငွေလွှဲပြီးတော့အဲ့လိုမျိုးပို့ကြတာရှိတာပေါ့လေအဲ့ဒါဒါကြောင့်မလို့ဘာအရေးကြီးလဲဆိုတဲ့အခါကျတော့ဒီ agent နဲ့သုံးဆွဲတဲ့လူရဲ့ဂျာမှာရှိတဲ့ယုံကြည်မှုကအရေးကြီးပါတယ်အဲ့ဒါကြောင့်မလို့ဒီ agent တွေကလည်းသူရဲ့တဏိုင်တပိုင်ပေါ့နော်သူတို့တကယ်ယုံကြည်စိတ်ချတဲ့ကွန်ရက်တစ်ခုချင်းစီကိုပဲထူထောင်ပေးတဲ့အခါမှာအဲ့ဒီ network ထဲမှာပဲသူတို့အလုပ်လုပ်ပါတယ်သူတို့မသိတဲ့လူတွေတော့သူတို့အဲ့လိုမျိုးဝန်ဆောင်မှုပေးတာမျိုးမရှိပါဘူးအဲ့ဒီ
NUG Pay ထဲမှာဒီ NUG ကကိုယ့်ကိုပြုလုပ်ထားတဲ့ digital ငွေကြေးကရောအသုံးပြုလားရှင်အဲ့ဒီအပိုင်းကဘယ်လိုလဲရှင်
ဟုတ်ပါတယ်အခုလက်ရှိဒီ NUG Pay စနစ်ထဲမှာသုံးနေတာကတော့ DMMK ဖြစ်ပါတယ်အဲ့တော့ဒီဂျစ်တယ်မြန်မာချက်ဆိုပြီးတော့ဖန်တီးထားတာဖြစ်ပါတယ်အဲ့တော့ဒါကတော့ NUG ကနေပြီးတော့ဖန်တီးထားတဲ့ဒီဂျစ်တယ်ကရန်စီဖြစ်ပါတယ်အဲ့တော့အဲ့ဒီဒီဂျစ်တယ်ငွေကြေးစနစ်ကအပြင်ဘက်မှာဒီအခုဆိုရင် currency ဟို exchange
တယ်ပေါ့နော်မြန်မာကျပ်ငွေအရန်ကြဆင်းပြီးတော့ဖြစ်နေတဲ့ကိစ္စတွေကရောဘလို့တက်ရောက်မှုတွေရှိတယ်ဒီအပြင်ဘက်ကငွေကြေးလဲလှယ်လုံးနေရောဆက်ဆက်မှုတွေရှိတာရှင် အဲ့တော့လက်ရှိဒီ NUG ကသတ်မှတ်ထားတဲ့ပုံစံကတော့သူကဒီညီမာကျက်နဲ့ DMMK နဲ့ကို1:1 reflect ဖြစ်နိုင်အောင်တော့အတက်နိုင်ဆုံးဒီ NUG ရဲ့အဲ MOBF ဖိုင်ပေါ့နော်သူကနေပြီးတော့အခါအားလျော်ဆိုတာပြန်ပြီးတော့သူရဲ့ရေဒီယိုသူ update လုပ်ပေးတာတွေ့ရပါတယ်အဲ့တော့ကျွန်တော်တို့လေ့လာရသလောက်ဆိုလို့ရှင်တော့သူတို့ဒီ NUPGB ရဲ့ Facebook page မှာအဲ့ဒီဒီ NUPGB ရဲ့ Facebook page မှာအဲ့ဒီဒီနိုင်ငံတကာငွေကြေးတွေနဲ့ လဲလဲတဲ့နှုံးပေါ့เนาะဥပမာ USD နဲ့ဆိုဘလောက်ဟလာ GBP နဲ့ဆိုဘလောက်ဩစတြေးလျန်ဒေါ်လာနဲ့ဆိုဘလောက်ဘယ်နဲ့ဆိုဘလောက်စသည်ဖြင့်အဲ့ဒီဇာတ်လေးကိုသူတို့အခအားလျော်ဆိုတာသူတို့အပ်ဒိတ်လုပ်ပြီးတင်ပြပါတယ်အဲ့တော့ကိုကလဲလဲမယ်ဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့နှုံးသားအတိုင်းကိုအေဂျင့်နေရာနေမှာကိုကိုလဲပေးမှာဖြစ်ပါတယ်အဲ့တော့အခုဆိုရင်
NUG မှာကိုပိုင်ဒီဂျစ်တယ်ငွေကြေးစနစ်ရှိနေတယ်ဒါတော့တစ်ဖက်မှာကြတော့တကယ်တမ်းကမ္ဘာတစ်ဝန်းမှာ crypto currency ဆိုတဲ့ digital ငွေကြေး
DMMK ga tu ye technically pyo mae so chin na tu ga raw chin lo CBDC lo kho ba de central bank digital currency lo kho ba de a raw tu ga di pyo mae so lo shin bitcoin lo myo tacha cryptocurrency de ye tambo wa a long ti de dai mae twa dollar ko volatile chit ba de no ga ta cha chan ne bo no ni 2021 law ga ni khu 2023 law ma chi mae so 2021 law ma shi de bitcoin ye tambo ye twa law ba khu shi raw de no tambo de a lo cha de jet ten le yan tet de a lo myo de shi de a kha ja raw ဒီလိုမျိုးတံပိုးအတက်ကြတွေမှာမိမိရဲ့ဖန်တီးထားတဲ့ငွေကြေးရဲ့တံပိုးမထိခိုက်ဖို့ဆိုတဲ့သူတို့ကယူဆိုင်တာရှိတယ်။နောက်တစ်ခါကျတော့အစိုးရတည်းအနေနဲ့သူတို့တကယ်ကို control လုပ်နိုင်တဲ့ဒီ digital ငွေကြေးကိုထုတ်လုပ်တာလည်းဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဟာဒီမြန်မာငွေနဲ့ one to one equivalent ဖြစ်တဲ့ဆိုတဲ့တံပိုးအသတ်မှတ်ပြီးတဲ့အခါမှာဒီ DMM ကိုထုတ်တာပါဒါတစ်ပိုင်းမှာနောက်တစ်ခုကတော့ဒီ crypto ဘိုင်းဆိုလို့ရှိရင်တော့လက်ရှိမှာNUG ကနေမှာအတိအမှတ်ပြုထားတဲ့ cryptocurrency ရှိပါတယ်အဲ့ဒါကတော့ USDT ဖြစ်ပါတယ် USDT ကိုတော့သူတို့ကအတိအမှတ်ပြုထားပြီးတဲ့အခါမှာကျွန်တော်တို့ဒီ EOD ပေါ့နော်ဒီ End of Dictatorship Program ဆိုပြီးမှဒီ asset sales တွေလုပ်တာရှိတယ်နောက်တစ်ခါ NUG ကနေ bond တွေရောင်းတာရှိအဲ့လိုဒီ bond တွေရောင်းတဲ့အခါမှာဝယ်တဲ့အခါမှာတခြားငွေကြေးနဲ့မဝယ်ခြင်းလို့ရှိရင်လည်းဒီ USDT နဲ့ဝယ်လို့ရအောင်သူတို့လုပ်ထားတာရှိပါတယ်အဲ့တော့နှစ်ပိုင်းရှိပါတယ်အဲ့တော့လက်ရှိမှာတော့ Bitcoin လိုမျိုးဟာသုံးသလားဆိုရင်သုံးနေတာရှိပါတယ် Bitcoin တော့မဟုတ်ပါဘူး USDT ကိုသုံးနေပါတယ်ပြီးတဲ့အခါမှာဒီဘက်က NUG Pay Wallet ထဲမှာလည်းပဲပို့တော့ကတော့ဒီ DMMK ဆိုတဲ့ဒီ Central Bank Digital Currency ကိုဖန်တီးပြီးတော့သူတို့သုံးနေတာဖြစ်ပါတယ်
ဒီလို digital ငွေကြေးစနစ်အဲ့လိုလဲပတ်တဲ့အပိုင်းမှာ NUG ရဲ့အနေအထားမှာလည်းဟိုကန့်သက်ချက်တွေရှိနေတယ်ဆိုတော့အဲ့လိုနိုင်ငံတကာမှာဒီ digital ငွေကြေးစနစ်သူတို့လဲပတ်နေတာတွေဟာအဲ့လိုထိခိုက်မှုမရှိဘူးဒါမှမဟုတ်ရင်ဒီပွင့်လင်းမြင်သာမှုပေါ့နော်ထင်သာမြင်သာနဲ့သူတို့ရရှိတဲ့ငွေတွေအဲ့ဒီငွေကြေးစနစ်အရာဆိုရင်တော့အဲ့ဒါတွေကိုဘယ်လိုပုံစံမျိုးနဲ့လဲပတ်လဲရှင်
လက်ရှိကတော့ပေါ့နော်ဒီ NUG Pay ကကျွန်တော်တို့လေ့လာရတော့ဆိုရှင်တော့သူရဲ့အဓိကရည်ရွယ်ချက်ကတော့ currency တရက်အနေနဲ့ကြဲကြဲပြန့်ပြန့်ပြည်သူအားလုံးသုံးဖို့ဆိုတဲ့ရည်ရွယ်ချက်ကတော့ဆက်ဆာခြင်းမှာတော့အဲ့ဒီရည်ရွယ်ချက်နဲ့လုပ်ခဲ့တာတော့မဟုတ်ပါဘူးသူကတော့အဓိကတော့ဒီတော်လန်ရေးအတွက်ထောက်ပံ့နဲ့ဖြစ်စဉ်တွေမှာmobile money တွေတောင်းရတာမလုံမချုံဖြစ်လာတယ်အခါမှာသူရဲ့ alternative mechanism နဲ့တုံးလို့ရတဲ့ဟာတစ်ခုနဲ့စခဲ့တာပေါ့နော်အဲ့တော့လက်ရှိမှာတော့အဲ့ဒီကြီးရချက်ကိုပဲအဓိကထားပြီးတော့ဟိုလုပ်နေတာဖြစ်ပါတယ်
ဒီလို digital ငွေကြေးစနစ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ကြတော့ဟိုညှိစုံမှုတွေရှိနိုင်သလားအဲ့ဒီလိုအနေထားဘယ်လိုရှိမလဲရှင
်အဲ့ဒါကတော့နိုင်ငံပေါ်မူတည်ပါတယ်ဘာကြောင့်လဲဆိုတော့ဒီ cryptocurrency ဆိုတဲ့ဟာကပြောမယ်ဆိုလို့ရှိရင်ပေါ့နော်သူကဟို decentralized သူရဲ့ nature decentralized ဖြစ်တာပေါ့နော်အစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာမရှိဘူးဆိုတဲ့အခါကျတော့တချို့နိုင်ငံတော်တော်များများကတော့အစိုးရတွေကတော့သူတို့ရဲ့ control အောက်မှာမရှိတဲ့ငွေကြေးစနစ်ထု level စီစဉ်နေတာကိုသိပြီးတော့မနှိမ့်ညွတ်ကြဘူးနော်မနှိမ့်ညွတ်ကြတဲ့အခါမှာနိုင်ငံတော်တော်များများမှာဆိုလို့ရှိရင်လည်းဒီလိုမျိုး cryptocurrency တွေရဲ့သုံးဆွဲတာရောင်းဝယ်ဖောက်ကားတာဖလှယ်တာအစသည်ဖြင့်ဒါကိုသူကတရားမဝင်ကြေညာထားတဲ့နိုင်ငံတွေရှိပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းအဲ့လိုမျိုးကြေညာထားတဲ့ဥပဒေရှိတယ်အဲစကားစကုန်တွေကလည်းသူရဲ့အဲ2000သူတက်ပြီးတဲ့နောက်ပိုင်းမှာပေါ့နော်လောက်ခိုက်ပြီး cyber security law မှာဆိုလို့ရှိရင်လည်းဒီ VPN တွေသုံးတာတော့ပြီးလို့ရှိရင် cryptocurrency သုံးလို့ရှိရင်အရေးယူမယ်အစသည်ဖြင့်ပေါ့နော်သူတို့ဘက်ကနေမှာလို့ central bank ကနေမှာကြေညာခဲ့တာရှိတယ်အဲ့တော့နိုင်ငံတကာဥပဒေဆိုတဲ့အခါကတော့မေးတဲ့မေးခွန်းကျေပြန်ပါတယ်။ဒါကြောင့်မို့ဒီ cryptocurrency တွေသုံးတဲ့အခါမှာတော့မိမိလက်ရှိနေထိုင်ရောက်ရှိနေတဲ့နိုင်ငံရဲ့ဥပဒေအနေအထားဘယ်လိုရှိလဲတရားဝင်လားမဝင်လားအဲ့ပုံမှာပဲကြည့်ရမှာဖြစ်ပါတယ်။
မိုင်းဂျင်းနိုင်ငံမေးမြန်းတင်ပြခဲ့တာပါ။ကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်း Radio Pashu နားဆင်နိုင်ပါတယ်။ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သ တင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ။ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်2023ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်လိုက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါအာရှတလောအွန်လိုင်းကနေလိမ့်လည်နေတဲ့ရာဇဝတ်ဂိုင်းတွေဟာထိုင်းနိုင်ငံနဲ့နယ်စပ်မြောက်ပြည်မြို့နယ်ရွှေကုတ်ကောင်မှာအများစုရှိနေတာပါဒီအကြောင်းတွေကိုကုလသမဂ္ဂအစိုးရခန်းစားတစ်ထက်မှလည်းဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ကင်တွယ်ဖြည့်ရှင်းမှုကဘယ်လိုရှိပါသလဲကမ္ဘာမြမမီဒီယာမြင်ကွင်းသုံးသက်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှင်ပြည်သွင်းနိုင်ကအခုလိုတင်ဆက်ထားပါတယ်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေအွန်လိုင်းကနေလိမ်လည်နေတဲ့ရာဇဝတ်ဂိုင်းတွေမြန်မာနိုင်ငံမှာပိုအခြေဆိုင်လာနေကြောင်းကုလသမဂ္ဂရဲ့အစိုးရခန်းစာသစ်နဲ့ကရင်ပြည်နယ်မြဝတီမြို့အနီးကရွှေကုတ်ကူဒေသအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအာရှတလောအွန်လိုင်းကနေလိမ်လည်နေတဲ့ရာဇဝတ်ဂိုင်းတွေဟာမြန်မာနိုင်ငံမှာပိုအခြေဆိုင်လာနေကြောင်းကုလသမဂ္ဂရဲ့အစိုးရခန်းစာတစ်ကဖော်ပြလိုက်တယ်လို့စက်တင်ဘာလ26ရက်နေ့ VOE သတင်းမှာဖော်ပြထားတာတွေ့ရပါတယ်။အစိုးရခန်းစာကိုမူရစီဝါနဲ့ရာဇဝမှုဆိုင်ရာကုလသမဂ္ဂယုံ UNODC ကထုတ်ပြန်ခဲ့တာဖြစ်ပြီးတရုတ်နဲ့ထိုင်ဝမ်ကရာဇဝဂိုင်းတွေဟာမဲခေါင်ဒေသနိုင်ငံတွေအပြင်ဖိလစ်ပိုင်နိုင်ငံမှာပါအခြေစိုက်ပြီးအင်တာနက်ကနေလူမှုရေးအရှုပ်ထွေးတွေနဲ့ချင်းကြောက်လိန်လေတာငွေညှစ်တာတွေယင်းဒီမြုပ်နှံမှုတွေမှာလည်းလိန်လေမှုတွေကျူးလွန်နေတယ်အဲ့ဒီရာဇဝတ်ဂိုင်းတွေဟာထိုင်းနိုင်ငံနဲ့နယ်စပ်လက်နက်ကိုင်အုပ်စုတွေကြီးစိုးတဲ့မြရီမြို့နယ်ရွှေကုတ်ကူဒေသမှာအများစုရှိနေပြီးတရုတ်နဲ့ထိစပ်နေတဲ့ချမ်းမြောက်ဝဒေသနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေလည်းပါဝင်တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။စက်တင်ဘာလ23ရက် VOE သတင်းတပုတ်မှာလေထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြရီမြို့မှာအခြေစိုက်ပြီးအွန်လိုင်းကလိမ်လည်နေတဲ့စိုက်ဘာဂိုင်းတွေအတွေ့အင်တာနက်ချိတ်ဆက်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတွေကိုထိုင်းရဲတွေနှိမ်နင်းခဲ့တဲ့အကြောင်းလူ18ဦးကိုဖုံးစင်ကတ် 9600 ကျော်ဆက်သွယ်ရေးပစ္စည်းတွေနဲ့အတူဖမ်းဆီးမိတဲ့အကြောင်းထိုင်းတူရဲချုပ်ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားတာကိုဖော်ပြထားပါတယ
်။ထို့အတူရွှေကုတ်ကိုရောက်ဒီဘောနိုင်ငံသားတွေကိုထိုက်ခဲ့တဲ့ဆိုတဲ့သတင်းတပုတ်ကိုလည်းစက်တင်ဘာလ15ရက်နေ့ VOE သတင်းမှာဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြရီမြို့အနီးကရွှေကုတ်ကိုဒေသကတရုတ်ကာစီနိုလောင်းကစားရုံနဲ့အွန်လိုင်းလိမ်လည်ခိုင်းတွေမှာရောင်းစားခံခဲ့ရတဲ့ညီပေါ်နိုင်ငံသား၈ယောက်ကိုထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးဌာန Department of Special Investigation DSI ကဦးဆောင်ပြီးတော့ကယ်တင်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်ရွှေကုတ်ကိုဆိုတာကရင်ပြည်နယ်မြရီမြို့နယ်စက်နှစ်ပိုင်းအကွာအဝေးမှာရှိတဲ့မြို့သစ်စီမံကိန်းတစ်ခုဖြစ်ပါတယ်။ဒီရွှေကုတ်ကိုမြို့သစ်ဟာ2010ခုနှစ်မှာနေစားဆောင်တပ် BGF အသွင်ပြောင်းခဲ့တဲ့အရှိတောင်တိုင်းစစ်ဌာနချုပ်လက်အောက်မှာရှိတဲ့ဘုံမူးချုပ်စောချစ်သူဦးဆောင်တဲ့ DKBA ထိန်းချုပ်နယ်မြေဖြစ်ပါတယ်။မြို့သစ်စီမံကိန်းကိုတရုတ်လုပ်ငန်းစု Jilin Yatai Group နဲ့ BGF ရဲ့ချစ်လင်းမြိုင်ကုမ္ပဏီတို့ပူးပေါင်းပြီးတော့မြန်မာရထိုင် International Company Limited အမည်နဲ့2018ခုနှစ်မှာစတင်ခဲ့တာပါအဆိုပါစီမံကိန်းစတင်စဉ်ကပဲတရုတ်ကာစီနိုလောင်းကစားရုံတွေပါဝင်လာနိုင်တယ်လို့ Asia Times ကသတိပေးရေးသားခဲ့တာတွေ့ရပါတယ်2019ခုနှစ်မှာတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မတီ MIC ခွင့်ပြုထားတာထက်ကြော်လွန်လုပ်ကိုင်နေတဲ့အတွက်အဲ့ဒီအချိန်ကကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကရက်ဆိုင်စီပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်အဲ့ဒီအကြောင်းကိုအေယာဝတီသတင်းဌာနက2019ခုနှစ်စက်တင်ဘာလ3ရက်နေ့မှာခြေလွန်လက်လွန်ဖြစ်သွားတဲ့မြောက်ရီကတရုတ်မြို့သစ်စီမံကိန်းဘာဆက်ဖြစ်မလဲလို့မေးခွန်းထုတ်ထားတဲ့စောင်းပါတပုတ်ရေးသားခဲ့တာတွေ့ရပါတယ်။
2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ရွှေကုတ်ကူဒေသဟာ အွန်လိုင်းကနေလိမ်လည်မှုလူကုန်ကူးမှုမွေးစေဝါကုန်သွယ်မှုနဲ့ကာစီနိုလောင်းကစားလုပ်ငန်းတွေအခြေဆက်ရာဒေသဖြစ်လာခဲ့ပါတယ်။ဒါကြောင့်လဲဒီဒီပလိုမက်မဂ္ဂဇင်းကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနယ်စပ်အနီးကင်းပြည်နယ်တွေကရွှေကုတ်ကူအခြေဆက်တရုတ်ကာစီနိုလုပ်ငန်းတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုပြဿနာဟာဒေသတွင်းနိုင်ငံတွေအထိစိုးရိမ်စရာဖြစ်လာနေတဲ့အကြောင်း2022ဩဂုတ်လ23ရက်နေ့ကရေးသားခဲ့တာပါ။2023ဩဂုတ်လအတွင်းကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာစီရင်ခန်းစာမှာလဲမြန်မာနိုင်ငံအပါအဝင်အရှိတောင်အရှနိုင်ငံတွေမှာယာစုတ်ဂိုင်းတွေကတိမ့်နဲ့ရှိတဲ့လူတွေကိုစိုက်ဘာယာစုတ်မှုတွေကိုကျူးလွန်ဖို့မကြာခဏညှဉ်းပန်းနှိပ်စက်ချိန်းကျောက်ကဖိအားပေးစေခိုင်းနေတယ်။အများစုဟာစိုက်ဘာယာစုတ်မှုတွေကိုကျူးလွန်ဖို့အတွက်လူကုန်ကူးခံရပြီးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုလိုပြင်းထန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲဗော်ဂတက်ကအစီရင်ခံစာမှာဖော်ပြခဲ့ပါတယ
်။ရွှေကုတ်ကိုဒေတာရဲ့လက်ရှိအခြေအနေကိုပေါ်လွင်စေတဲ့အင်တာဗျူးတစ်ခုကို2023ခုနှစ်ဇွန်လ18ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်။အဲ့ဒါကတော့ရွှေကုတ်ကိုဒေတာကိုစောင့်ကြည့်လေ့လာနေတဲ့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower နဲ့အင်တာဗျူးပဲဖြစ်ပါတယ်။ Jason Tower ကကရင်ပြည်နယ်တောင်ရင်းမြေကန်တလျှောက်ကီလိုမီတာ50လောက်ရှည်လျားတဲ့ area တစ်ခုလုံးဟာရာဇဝတ်ကိုင်းတွေကြီးစိုးထားတဲ့နေရာတစ်ခုအဖြစ်ပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီဒေတာတဝိုက်ကိုတရုတ်နိုင်ငံနဲ့ဆက်ဆက်နေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေကတိစောက်ထားတာဖြစ်ပါတယ်။အထူးသဖြင့်မြန်မာစစ်တပ်ထိန်းချုပ်မှုအောက်မှာရှိတဲ့ကရင်နယ်ခြားစောင့်တပ် BGF နဲ့တရုတ်ရာဇဝတ်ဂိုင်းတွေပူးပေါင်းဆောင်ရွက်မှုဟာလက်ရှိပြီးတော့ဩဇာကြီးမာပါတယ်။ရာဇဝတ်မှုပုံစံတွေကျေပြန့်လာတာကိုကိုဗစ်ကရောဂါကြီးပြီးကလေးကတွေ့မြင်နေရပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီလိုရာဇဝတ်မှုတွေတိတိတသားတက်လာပါတယ်။တောင်ရင်းမြစ်တစ်လျှောက်ရှိနေတဲ့အဲ့ဒီဒေသမှာလူကုန်ကူးခံရတဲ့သူတွေဟာနိုင်ငံပေါင်း30ကျော်ကလူတွေပါဝင်နေပါတယ်။ဒါဟာအရှေ့တောင်အာရှမှာစိုက်ဘာကြုံပြူဖို့လူကုန်ကူးခံရတဲ့နိုင်ငံစုစုပေါင်း46နိုင်ငံတွေကမြန်မာနိုင်ငံရွှေကုတ်ကိုမှရှိနေတာဟာနိုင်ငံပေါင်း30ကျော်ကဖြစ်နေတယ်လို့ပြောကြခဲ့ပါတယ
်။2023ဇွန်လထဲမှာစစ်ကောင်စီနဲ့နေပြည်တော်မှာတွေ့ဆုံခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးရှင်ကန်းကမြန်မာထိုင်းနယ်စပ်ကလူကုန်ကူးမှုနဲ့စိုက်ဘာကြုံပြူမှုတွေကိုနှိမ်နင်းဖို့တရုတ်မြန်မာထိုင်းသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးအဓိကတိုက်တွန်းဖိအားပေးခဲ့တဲ့အပေါ်ဘယ်လိုမြင်ပါသလဲလို့မေးမြန်းရမှာတော့ဂျေဆင်တာဝါကဒီရာဇဝတ်ဂိုင်းတွေရဲ့လှုပ်ရှားမှုတွေကိုနှိမ်နင်းဖို့အကောင်အထည်ဖော်ဖို့ကြိုးစားရမှာတရုတ်အနေနဲ့စစ်ကောင်စီနဲ့လက်တွဲလှုပ်ဆောင်တာဟာမှားယွင်းတဲ့မိဖက်ဖွဲ့မှုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်မြန်မာစစ်တပ်အနေနဲ့ဒီပြဿနာကိုဖြေရှင်းဖို့ကောင်းမွန်တဲ့နိုင်ငံရေးစံတာမရှိသလောက်နည်းပါတယ်လို့ပြောကြင်ပါတယ်လို့လည်းဖြေကြားခဲ့ပါတယ်။ UNODC ဒေသဆိုင်ရာကိုယ်စားလှယ်လည်းဖြစ် UNODC အစိုးရခန်းစာရေးသားရမှာလည်းပါဝင်သူဖြစ်တဲ့ Jeremy Douglas ကလည်းဥပဒေစိုးမိုးမှုတွေအားနည်းတဲ့ဒေသတွေမှာရာဇဝတ်ဂိုင်းကြီးတွေကြီးစိုးနေတာပါလို့ဆိုပါတယ်။ဒါကြောင့်အကြမ်းဖက်မှုတွေဇက်တိုက်ကျူးလွန်နေတဲ့မြန်မာစစ်ကောင်စီထံကတရားဥပဒေစိုးမိုးမှုကိုဘယ်လိုမှမျှော်လင့်လို့ရနိုင်မှာမဟုတ်တယ်လို့ရာဇဝတ်ဂိုင်းတွေကိုထိရောက်အောင်နှိမ်နင်းဖို့ဆိုတာလေဖြစ်နိုင်ခြင်းမရှိဘူးလို့မြန်မာအရေးစောင့်ကြည့်လေ့လာသူတွေကဆိုကြပါတယ်ခင်ဗျာ
ကိုပြည့်သိနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲကိုရောက်ပါပြီဒီဘက်မှာတော့မီးရှို့ဖျက်ဆီးခါရတဲ့နေအဆောက်အုံတွေအကြောင်းစစ်စစ်သုံးသပ်ထားတာကိုကြားကြရမှာပ
ါအာနာသိမ့်မှုအလောင်းနှစ်နှစ်ခွဲကျော်ကာလအတွင်းနိုင်ငံအနှံ့လက်နက်ကင်ပြည်ပခါတွေကြောင့်နေအဆောက်အုံ 16,000 ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါတယ်မီးရှို့ဖျက်ဆီးခံရမှုတွေက2022ခုနှစ်အတွင်းမှာအများဆုံးဖြစ်ခဲ့ပါတယ်မီးရှို့ခံရတဲ့နေအဆောက်အုံ 5,500 ကျော်လောက်ရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းမှာတော့နေအဆောက်အုံမီးရှို့ဖျက်ဆီးခံရတာအများဆုံးဖြစ်ခဲ့ပါတယ်စစ်ကောင်စီရဲ့စေအုပ်ချုပ်ရေးကြီးညာခဲ့တဲ့အခုနှစ်ဖေဖော်ဝါရီလအတွင်းမှာလည်းမီးရှို့ဖျက်ဆီးခံရတာပဲပြန်လည်မြင့်တက်ခဲ့ပါတယ် မိရှုဖြစ်စီခံရမှုတွေကစကိုင်းတိုင်းမှာအများဆုံးဖြစ်ခဲ့ပါတယ်။အစီအတွက်အားဖြင့်နေအိမ်အဆောက်အုံ 6,200 ကျော်မိရှုဖြစ်စီခံခဲ့ရတာပါ။ဒီပမာဏဟာနိုင်ငံတော်ဝန်မိရှုဖြစ်စီခံရတဲ့စုစုပေါင်းရဲ့82ရာခိုင်နှုန်းကျော်အထိရှိခဲ့ပါတယ်။ဒုတိယအများဆုံးဒေသကတော့မကွေးတိုင်းမှာဖြစ်ပါတယ်။အိမ်အဆောက်အုံ 13,000 ကျော်မိရှုဖြစ်စီခံခဲ့ရတာပါနိုင်ငံအနှံ့မျိုးနယ်ပေါင်း130ထက်မနည်းမှာနေအိမ်အဆောက်အုံမိရှုဖြစ်စီခံရမှုတွေရှိခဲ့ပါတယ်ဒီအရေးအတွက်ဟာတနိုင်ငံလုံးမျိုးနယ်စုစုပေါင်းရဲ့သုံးပုံတစ်ပုံနီးပါးရှိလာပါတယ်စကိုင်းတိုင်းရွှေဘိုမျိုးနယ်မှာနေအဆောက်အုံ 9,000 ကျော်မိရှုဖြစ်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။စကိုင်းတိုင်းမှာမြို့နယ်ပေါင်း38ခုရှိတဲ့အနက်32ခုမှာမိရှုဖြစ်စီခံရမှုတွေရှိခဲ့တာပါ။တနင်္သာရီတိုင်းမှာတော့မြို့နယ်ပေါင်း10ခုရှိတဲ့အထက်9ခုမှာမိရှုဖြစ်စီခံရမှုတွေရှိခဲ့ပါတယ7လတာကာလအတွင်းနိုင်ငံအနှံ့နေအဆောက်အုံ 28,000 ကျော်မိရှုဖြစ်စီခံခဲ့ရပါတယ်။မိရှုဖြစ်စီခံရတာတွေကမြို့နယ်ပေါင်း82ခုထက်မနည်းမှာဖြစ်ခဲ့တာပါ။ဒီလိုမိရှုဖြစ်စီခံရတာတွေရဲ့80ရာခိုင်နှုန်းနီးပါးကစကိုင်းတိုင်းကမြို့နယ်29ခုမှာဖြစ်ခဲ့ပါတယ်။အစည်းအဝေးအားဖြင့် 22,000 ကျော်ရှိပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်မှာနေအဆောက်အုံ 2,300 ကျော်မိရှုဖြစ်စီခံခဲ့ရပြီးအများဆုံးဖြစ်ခဲ့ပါတယ်။
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများကိုကြားကြရတော့မှာပါ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်လေးအကြံပြုလာတွေကိုမအေးတန်တကျော်ကအခုလိုစူးစီးတင်ပြထားပါတယ
်ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ဒီလိုကိုကျေးဇူးတင်ပါတယ်လို့ရေးလာတဲ့သရရှင်ကတော့ဒေါက်တင်တင်စရီဖြစ်ပါတယ်။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ဘေကင်းကျမ်းပါပါစီနော်။နောက်ထပ်သရရှင်ဗာကြီးအေးကလည်း VOA သတင်းနဲ့နားဆင်ရတာအကြိုက်ဆုံးပါလို့ပြောလာတာပါ
။ကျွန်တော်က VOA BBC RFA မနေ့တိုင်းညတိုင်းနားထောင်ပါတယ်။နေကင်းဘက်ဆိုပြည်တွင်းရ FM line တွေကိုနားထောင်ပါတယ်။ VOA ကိုနားထောင်ရတာအားအရာဆုံးပါ။ဘာလို့လဲဆိုတော့ VOA ကမနေ့တနားကြီးည9နာရီမှနာယူဝဲည9နာရီမှာအချိန်10နာရီပို့ပါကျန်တဲ့အတန်းွင့်ဌာနတွေကအချိန်15မိနစ်နာရီဝက်လောက်ပါပဲညီတို့ဝင်စိုးစီကဘူး VOE ကိုဒီတက်မကအချိန်တိုးပြီးထုတ်လွှင့်ပေးဖို့တောင်းဆိုရမှာကလည်းမဝင့်ပြရဲမို့ပါပြောရတာလဲငငယ်တော့ငါကြီးသားစကားလိုက်ပြောရသလိုရှင်းကုန်မိပါတယ် VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးနေကောင်းချမ်းသာကြပါစေ
မနေ့တခါညနေတခါည9နာရီတခါဆိုလို့ကျမတို့ဒီညနေ9နာရီမှာအတန်းွင့်နဲ့နာရီဝက်အစီအစဉ်မထုတ်လွှင့်တာကိုဗစ်ကရောဂါကြီးစတဲ့ရဖြစ်ပါရဲ့နော်အခုချိန်မှလည်းတနေ့ကိုနှစ်ခါပဲထုတ်လွှင့်ပေးနေပါတယ်ဒါပေမဲ့ကျမတို့စုစုပေါင်းမနေ့တနားရီညတနားရီအဲ့ဒါကလည်းရေဒီယိုကနောက်ပြီးတော့ရုပ်မြင်သံကြားကပါဖမ်းယူလို့ရအောင်လို့ဒီရေဒီယိုထုတ်လွှင့်ချက်ကိုရုပ်မြင်သံကြားရောမှာပါတင်ဆက်ပေးနေတာဖြစ်ပါရဲ့နောက်ပြီးတော့ကျမတို့ညနေ9နာရီတိုင်းမှာ TV သတင်းအစီအစဉ်အဲ့ဒါကနိုင်ဝက်စာအစီအစဉ်ဖြစ်ပါရဲ့ဒါကြောင့်မို့ကျမတို့ဓာတ်ရိုက်ထုတ်လွှင့်မှုတနေ့ကိုနှစ်နာရီခွဲထုတ်လွှင့်ပေးနေပါတယ်ရှင်ဒီတစ်မကအချိန်တိုးထုတ်လွှင့်ပေးဖို့တောင်းဆိုရမှလည်းမဝင့်မရဲနဲ့မလို့ပါတဲ့ကျမတို့လည်းညင်းဆိုရတာအားနာပါတယ်လောလောဆယ်တော့နှစ်နာရီခွဲအချိန်နဲ့ပဲကျင်းနေပါအောင်နော်အစီအစဉ်တွေကိုအားပေးကြည့်ရှုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တခါလေစာရေးတဲ့ဦးဝင်းကြီးဆိုတဲ့တော်ရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ဒီတော်ရရှင်ကမင်္ဂလာပါ VOE ရေးတဲ့ Facebook မှာသတင်းကြေညာတဲ့အတန်းအရန်တိုးတိတ်နေလို့ပြုပြင်ပြင်ဆင်ပေးဖို့မေတ္တာရက်ခံပါတယ်နားကြားအာရုံကောင်းမွန်တဲ့သူဖြစ်ပါတယ်ကျေးဇူးပါတဲ့ဟုတ်ကဲ့ပါ Naja Ayon Kamun Bimet View Seasonico Tony Vare Lusula Vare. Dilo Yela Sari Gulejama Jagana Bien Baby Vare no, then told him a doje. Tomorrow Baka, a then Dorian Subrasa Yela de Jalova, tomorrow Baka, a then told him a dojega. San no dine told him be absipari. Tamere di a then Dorian Subra Lambio Rale di. ตอราชิมาหมอบ่มาจาคณะกุณะเปียวซุเลยจม้าจ้ายะบาดิมาตะชูกาเจเจจ้ายะเลยซุเปียวเลยเปียวลาราชิบาดิมาจม้าเมจินากาดิตอราชินอุเวนจีเนเอโลอตันโตเรโลเปียวเลยตอราชินดิตะชาอาซีเซนโกนาถองยอบลูชิบาเลยซุรายเนาะปรโฟนเนนาถองนาลาเรดิโอเนนาถองนาลาดามาหมอนเลยยงเมนตันจางกานิเปียวลาမျိုးซုံปอเนาะลูอะมะซุกาโฟนเนนาถองจาโรโฟนซุยินเลยดิไตอเจพ่นเปียวนาถองนาลาเนเจ็ดแตเปียวนาถองนาลาเมกงทุษยาอะซုံมา เจเจพ่นปิ้วนาถองโลโตနေတယ်ဆိုရင်နေချက်တက်ပြီးတော့နားစင်ကြည့်ပါနေချက်တက်ရင်ပို့ပြီးတော့ကြားရနိုင်ပါတယ်ဟိုเจเจဖွင့်ရတာနဲ့အတန်တိုးရဲဆိုတာလေတယ်လီဖုန်းစပီကာတစ်ခုခုသူ့ရဲ့အတန်တိုးချက်အနေထားကြောင့်လည်းဖြစ်နိုင်ပါတယ်ရှင်ဒါကြောင့်မလို့ကျွန်မဖြည့်ပေးရတာတော့ခက်ပါတယ်ဒါပေမဲ့လည်းစိတ်ချပါကျွန်တော်တို့ဘက်ကနေပြီးတော့ထုတ်လွှင့်တာကရှိတဲ့နယ်ဆန်နှုံးစင်တာနဲ့အညီထ းစားကြည့်ပါအောင်လို့လည်းတိုက်တွန်းချင်ပါရဲ့နော်။နောက်ထပ်တော့ရှင်ဦးညင်ကြီးကလည်းဒီအတန်နဲ့ပတ်သက်ပြီးတော့ပဲရေးလာတာပါ။သူကကဏ္ဍတစ်ခုနဲ့တစ်ခုကြားမှာလွှင့်တဲ့တီးလုံးတွေကိုအတန်တိုးပြလို့ရမလားတဲ့။မြန်မာပြည်သူတွေကခိုးပြီးတော့နားထောင်ရတော့အဲ့ဒီတီးလုံးတွေလာတဲ့အချိန်ဆိုရင်အတန်ကိုပြေးပြေးပြီးတော့ရှော့ရတာတဲ့။ဟုတ်ကဲ့ပါကျွန်မရုံးမှဒီစာကိုဖတ်ပြတော့အကုန်လုံးနားလဲပါတယ်။အတန်ပြေးပြီးတော့တိုးပြီးတော့ရှော့မဲ့ပုံကိုလည်းကျွန်မမြင်ရအောင်ပါတယ်ရှင်စိတ်မကောင်းပါဘူးနော်။ဒီတော့ရှင်ကတော့အစီအစဉ်ကိုစပီကာနဲ့ဖွင့်ပြနားထောင်တဲ့ပုံမှာရေဒီယိုကလည်းဖြစ်နိုင်ပါရဲ့နော်။ဒီမှာတီးလုံးတန်ကျနေတယ်ဆိုတာဟုတ်လဲဟုတ်မဟုတ်လဲမဟုတ်ပေါ့နော်။ဘာလို့လဲဆိုတော့ဟုတ်တယ်ဆိုတာကတီးလုံးတန်ဆိုရင်အများအပြားပို့ပြကြဲကြဲကြားရတယ်လို့ပါ။မဟုတ်ဘူးဆိုတာကတော့ကျမတို့တီးလုံးကိုပို့ပြကြဲအောင်လွှင့်ပေးတာမဟုတ်ပါဘူး။ကျမအနေနဲ့လည်းဒီအတွေ့အကြုံကိုကိုယ်တိုင်မကြာခဏတွေ့ကြုံရပါတယ်။ရုပ်မြင်တန်ကြားဟို TV ကြည့်နေတဲ့အခါမှာကြော်ညာလာပြီဆိုရင်တီးလုံးတန်ကြီးအကျယ်ကြီးထွက်လာလို့ဟိုအဲ့နေမှာတိုးတိုးပြရတာပါရှင်။ဒါမဲ့လေကျမကဒီအတန်နဲ့ပတ်သက်လို့ဗီဒီယိုရုပ်မြင်သံကြားတွေနဲ့ပတ်သက်လို့ကိုရိုင်းဟိုတီးဖြတ်ရတဲ့သူဆိုတော့အဲ့ညံမှာတခုနားလည်မိတာကတီးလုံးတန်ကိုကျမတို့ကဒီစကားပြောတဲ့နဲ့တူတူထားပြီးတော့ထိညိပေးထားရင်တော့မှတီးလုံးလာတဲ့အခါမှာတီးလုံးဖြစ်နေတဲ့အတွက်ကြောင့်မို့အတန်ကပို့ပြတ်ကျဲကျဲစားရတာဖြစ်ပါတယ်ဒီထက်နှိမ့်လိုက်ရင်လည်းဘာဖြစ်သွားလဲဆိုရင်သူ့ရဲ့တီးလုံးတန်ကအောက်နှိမ့်ကြပြီးတော့ဝင်သွားရပါတယ်ရှင်အဲ့ညမှာလေဒီတီးလုံးလာတိုင်းမှာကိုကကြဲကြဲကြားနေတယ်လို့ဖြစ်တတ်တာဖြစ်ပါတယ်ရှင်။ဒါမဲ့လေကျမဒီအစီအစဉ်တင်ဆက်တဲ့သူတွေတီးလုံးထဲတဲ့သူတွေကိုကျမပြန်ပြီးတော့သတိပေးပါမယ်။တော်ရရှင်ဥညင်ကြီးပြောတဲ့အချက်ကိုလည်းပြန်ပြီးတော့ပြောပြပေးပါမယ်နော်။ကျေးဇူးတင်ပါတယ်ရှင်။တော်ရရှင်ဒီနေ့စဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲဒီကစာတွေကိုလည်းကျွန်မအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါရနော်။အချိန်ရရင်ရသလိုစမ်းချောင်းကဆိုတဲ့သောရရှင်တယောက်ကတော့ချစ်တော် view ကြီးခင်ဗျားနဲ့ကျွန်တော်ငငယ်လေးတွေကရေဒီယိုကနေပြဲအမြဲတမ်းနားဆင်နေကြပါဆိုပြီးအခုလိုရေးလာပါတယ
်။ရန်ကုန်မှာလည်းပြည်သူလူထုအတွေ့ရက်တည်တဲ့သတင်းသမားတော်လိုင်းသမားတွေတင်မကပါဘူး။အိမ်ပိုင်တဲ့သူအိမ်ငါနေထိုင်ရသူတွေပါဒုက္ခရောက်လွန်းရပါတယ်။ဒါအပြင်မိမိရှိရေမရတရက်တရက်ဆိုအတော်ဒုက္ခရောက်ရတာပါ။စစ်အာဏာရှင်တွေကအချင်းရောက်ရလေပျော်လေပုံစံဖြစ်လေမလားပဲ။မုန်းလိုက်တာ VOA ရေဖြစ်နိုင်ရင်အမေရိကန်ကစစ်ရေးအရာဝင်သင့်ပါတယ်။မြမအရေးလက်နေရင်တရုတ်ကမြမတရားစာတာတုံးပြီးအမေရိကန်ကိုပါထိပါလာနိုင်ကြီးရှိတာမို့အမေရိကန်ကစစ်ရေးကြံ့ကျင်သူတွေကိုပါဒီစာလေးအရောက်ပို့ပေးပါ
နိုင်ငံရေးလုတ်တဲ့သူရောနိုင်ငံရေးမလုတ်ဖဲနဲ့အိမ်မာဒီတိုင်းနေတဲ့သူရောဒုက္ခရောက်နေပါတယ်ဆိုပြီးတော့ဒီတော့ရှင်အမေရိကန်ကဆေးရကျန်းကျင်သူတွေစီဒီစားလေးအရောက်ပို့ပေးပါဆိုပြီးတော့အကြံပြုလာတာဖြစ်ပါတယ်တော့ရှင်ရဲ့ရင်ဖွင့်စာတွေကိုအခုရသလောက်အချိန်တွင်မှဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ဒီတမှုဘက်ကတော့ရှင်တမှုကလေးကလည်းရဲရှည်ပိတ်ထားလို့ဒုက္ခရောက်နေပါတယ်ဆိုပြီးတော့စာရေးလာပါတယ
်တမှုကလေးကားလန်ကိုပိတ်ထားခဲ့တာ3လကျော်လီလာတဲကိုရောက်လာပါပြီဒီတော့အတွင်းမှာတမှုမြို့နယ်လူတို့ရဲ့ကျန်းမာရေးစီးပွားရေးလူမှုရေးလုပ်ငန်းဆောင်တာတွေအကုန်ခက်ခဲရှိသနာထက်ကိုပူချုံခဲ့ရပါတယ်ဒါကြောင့်မို့ကားလန်ပိတ်ထားဖို့ဆုံးဖြတ်ထားတဲ့တာဝန်ရှိလူကြီးများ PDF စက္ကစတာဝန်ရှိသူများအနေနဲ့အပြစ်မဲ့ပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုပြီးတမှုကလေးကားလန်ကိုခဏတစ်ဖြုတ်ဖြစ်ဖြစ် 点喷背部，阿在那看点别来呀吧嘞，看。
OK， 第多少星啊？外面上这么大批吧嘞，这么苗都苗大的国家，越来越吧嘞，是不？都要杀过 ，TV 有一个胡萝卜来杀过，杀个杀大文西都咩 ，PDF 大文西都咩，这么苗八嘎帕八阿帕八拉帕，六级咩咩 ，NUG 大文西都咩，我背部吧嘞嘞。古路伊拉拉巴，第三个怎么第二他？第三把那个西多伊姆，第几首的给台湾系列的嘞？啊，古城老水喏，第二是比较偏心比多伊老水，跟于第几首伊第来多伊水嘞？怎么老水个？第七老三伊比较比较旺喏。多少新的也比较伊个？第这把第嘛嘞也起码嘞些。阿龙布木高木新批的你也对，面中白山奶妈子一路，来来来来，先拿皮包喏。ဘာလို့ပြောရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့view မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျမအေးသနာကြပါ view ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒီမှာဒီမှာပေးစာတွေကိုမအေးတန်တာကျော်ကစူးစီးတင်ပြခဲ့တာပါအခုတော့ထူးခြားစံပြသတင်းလေးတွေကိုဆက်ပြီးတင်ဆက်ပါအောင်မယ်ချီလီနိုင်ငံကစစ်အပြတ်ချီတဲ့ဘက်မှာစစ်ခွေးတွေလည်းပါဝင်ခဲ့ပါတယ်ဟော်လီဝုဒ်ရုပ်ရှင်အထူးဘွဲကိုခွေးကောင်200ကျော်တက်ရောက်ပြီးဂန်နစ်ကမ္ဘာစာချုပ်ရေးချိုးသွားပါတယ် Shrek Blue Gee လို့ပဲရှင်တော်တဲ့ကတင်းကုတ်တို့အိမ်မှာနဖာချေးပြောင်းနိုင်ထုတ်ပြီးနှစ်ညတာတက်ခွနိုင်မဲ့အစီအစဉ်ကိုစတင်လိုက်ပါတယ်ဒီလိုသတင်းစမ်းလေးတွေကိုဒီအပစီစဉ်မှာကိုစံကျော်နဲ့မအီတန့်စင်တို့ကတင်ဆက်ထားပါတယ
်အမေရိကန်ပြည်တော်စုအိုဟိုင်းယိုးပြည်နယ်ဆင်ဆန်နတီမြို့မှာဟော့ဒေါ့ကျုပ်ချောင်းနှစ်ပေါင်မုံနဲ့တူတဲ့ဒေါ့ဆန်ချီတိုဝီလေးတွေအပြေးပြိုင်ပွဲကိုနှစ်ဆင်ကျင်းပလေးရှိပါတယ်ဆင်ဆန်နတီမြို့ရဲ့ဒလေးအရာအော်တိုဘာဖက်စ်ဆင်ဆန်နတီဆိုတဲ့အော်တိုဘာပွဲတော်ကိုနှစ်ဆင်ကျင်းပလေးရှိတာပါဒီပွဲတော်တွေထဲမှာဟော့ဒေါ့ကျုပ်ချောင်းနှစ်ပေါင်မုံလို့ဝတ်ဆင်ထားတဲ့ချီတိုခွေးလေးတွေရောမျိုးဆက်ခွေးလေးတွေရောအမျိုးအစားစုံခွေးတရာလောက်အပြေးပြိုင်ပွဲကိုလည်းကျင်းပလေးရှိပါတယ်ချီတိုခွေးလေးတွေဝတ်ဆုံကိုစီနဲ့အပြေးပြိုင်ကြတာကိုပြည်တက်ကလည်းအားပါတရလက်ခုပ်လဝတီအားပေးခဲ့ကြပါတယ်ဒီနှစ်အပြေးပြိုင်ပွဲမှာတော့အသက်3နှစ်အရွယ်ခွေးလေးရူဘီကအနိုင်ရရှိခဲ့တာကြောင့်သူ့ကိုမွေးစားတဲ့သခင်နဲ့အတူဆုတက်ယူခဲ့ပါတယ်ရူဘီက10နှစ်ဘောလုံးလေးတွေကိုပြေးဖန်းရတာသဘောကျပြီးအရန်တွက်လက်မြန်ဆန်တယ်လို့သူ့သခင်ကပြောပါတယ်သူ့အတွက်ဆုကြီးဖြစ်တဲ့တနစ်စာခွေးစာအထုပ်ကြီးကိုအိမ်ပြန်တည်သွားနိုင်မှာဖြစ်ပါတယ်ခင်ဗျာ
စီပြချီတက်ပွဲမှာတော့ရဲဝင်တန်းဖြစ်လာမဲ့လူငယ်တွေတင်လာမကရဲတပ်ဖွဲ့ဝင်ဖြစ်လာမဲ့ခွေးလေးတွေပါပါဝင်ကြကြပါလိမ့်။နှစ်စဉ်ကျင်းပလေးရှိတဲ့ချီလီစီပြချီတက်ပွဲခန်းနာမှာအသက်ရွယ်ဆုံးခွေး86ကောင်လေးသူတို့ကိုထိန်းသူတွေကိုစီနဲ့ဘေးနားမှာနေပြီးတော့ပါဝင်ကြကြပါလိမ့်။ဒီခွေးပေါက်လေးတွေကငငယ်ကလေးကအပြင်းထန်လေးကျင့်သင်ယူခဲ့ကြရတာဖြစ်ပြီးတော့ဆုညံတန်းကိုလည်းမမှုကြတော့ပါဘူး။ဒါကြောင့်စီရေးပြဘေးခရာတိမှုတ်ပြီးတော့ချီတက်ကြတဲ့အချိန်မှာသူတို့ကလည်းငင်ငင်လေးအလိုက်တတိပါဝင်လာကြတာပါဒီခွေးပေါက်လေးတွေကခွေးရဲဝင်တဲ့အဖြစ်ကြောင်းစင်ကြမှာဖြစ်ပါလိမ့်ခွေးလေးတွေကချစ်ဖို့ကောင်းရင်တော့မကလူအသက်ကိုပါကယ်တင်နိုင်မဲ့နိုင်ငံအကျိုးပြုရဲဝင်တဲ့တွေလည်းဖြစ်လာမှာကြောင့်သာကြီးရဲ့သူတွေရဲ့အသေးစိတ်ဖြစ်နေကြပါလိမ့်ရှင်
Paw Patrol The Mighty Movie ခွေးပတ်တရောင်ရဲ့ကာတွန်းစကားရုံမတင်ခင်အကျိုးအထူးပွဲပြတာတဲ့ပွဲရဲ့ကော်စုံးနေပေါ်မှာအထူးအပ်တဲ့အဖြစ်ခွေး219កောင်တက်ရောက်ခဲ့ပြီးရုပ်ရှင်ပြပွဲတစ်ခုမှာခွေးအကောင်ကြီးအများဆုံးတက်ရောက်ခဲ့တဲ့ပွဲအဖြစ် Paramount Pictures ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီက Guinness ကမ္ဘာစံချိန်ကိုချိုးသွားပါတယ်ဒီမတိုင်ခင်တုန်းကတော့အမေရိကန်ပြည်ထောင်စု Illinois ပြည်နယ်ကကားနဲ့ဝင်ကြည့်ရတဲ့လေဟာပြင်ရုပ်ရှင်ကွင်းမှာခွေး199កောင်တက်ရောက်ခဲ့တဲ့ပွဲနဲ့ Guinness ကမ္ဘာစံချိန်ဝင်ခဲ့တာပါGuinness ကမ္ဘာစံချိန်ချိုးနိုင်မှုဆိုရင်ကြုံရခွေးတွေကိုခေါ်လို့မရပါဘူးအဝင်ဝမှာတရိတ်ဆန်ဆရာဝန်အတင်းတစ်ခုထားရှိပြီး Guinness စံချိန်စစ်ဆေးရေးအဖွဲ့ရဲ့သတ်မှတ်ချက်တွေနဲ့ခွေးတွေအားလုံးပြည့်မီမမီဆိုတာကိုပွဲမထက်ခင်မှာစစ်ဆေးရပါတယ်ခွေးတွေကကျန်းမာရမှာဖြစ်ပြီး10မိနစ်အနည်းဆုံးရုပ်ရှင်ကြည့်မှဒီပွဲကိုတက်ရောက်တယ်လို့မှတ်ယူတာဖြစ်ပါတယ် Paw Patrol The Mighty Movie ရုပ်ရှင်အထူးပွဲကိုတက်ရောက်တဲ့ခွေးတွေကမီးအောင်ဆုံးကြားဖျက်ချောက်ရတာဖြစ်ပြီးသခင်ရဲ့စကားနားထောင်တဲ့ကြောင်းလည်းပြတ်တခဲ့ကြပါတယ်ခွေးတွေတင်မကခလေးတွေရောမိသားစုတွေရောလာရောက်ကြတဲ့ဒီအထူးပွဲမှာအစားတောက်ရောင်းတဲ့ကားတွေခွေးရောလူရောရေတောက်ဖို့နေရာတွေခုံပြန်ကြော်လွှားကစားတဲ့နေရာတွေရေခဲမုတ်ဆိုင်တွေလည်းရှိပါတယ်ဇက်လိုက်အလုံးကခွေးတွေဖြစ်ကြပြီးပတ်တဲ့အောင်ရဲတွေရဲ့အတွေ့အကြုံကိုဟာသနောတင်ဆက်ထားတဲ့ Paw Patrol The Mighty Movie ကတ်တွန်းဇာတ်လမ်းကိုစက်တင်ဘာလ29ရက်နေ့မှာအမေရိကန်ပြည်ထောင်စုတွန်းကရုပ်ရှင်ရုံတွေမှာစတင်ပြသမှာဖြစ်ပါတယ်ခင်ဗျာ
ထွက်ကတော့ရုပ်ရှင်တွေကဘလူးကြီးနေတဲ့ရွှေတော်တွေကတစ်ပင်အိမ်ထဲမှာခဏသွားနေခြင်းနေလို့ရနေပါပြီ။စကော့တလန်အရက်ကဝေးလံခေါင်ဖျားတဲ့တောအုပ်ထဲမှာတကူတော့ဘလူးကြီးနေတယ်လို့မျိုးတင်းငုတ်တူတွေကအိမ်ဖြစ်အောင်လို့ဖန်တီးထားတာကို Airbnb အင်္ဂါကုမ္ပဏီရဲ့အင်တာနက်စာမျက်နှာမှာတွေ့နိုင်ပါလေ။ Dreamworks Cartoon Animation Company ထုတ် Shrek Cartoon ဇာတ်လမ်းတွေကကျက်သွင်းတဲ့အစင်းကိုအလုံးလိုက်ကြိုက်စားတဲ့ဘလူးကြီးရှရက်လိုမျိုးပဲရွှေနှောတဲ့ကတင်းငုတ်တူအိမ်မှာနဖာကြီးဖျောင်းနိုင်ထုံးပြီးတော့တိတ်တိတ်ဆိတ်ဆိတ်လာတဲခုချင်းနေဆိုရင်တော့အောက်တိုဘာလ13ရက်နေ့နောက်ပိုင်းမှာ Airbnb ရဲ့အင်တာနက်စာမျက်နှာမှာ booking တင်နိုင်ပါလိမ့်ရွေးချယ်ခရရင်တော့အောက်တိုဘာလ28ရက်နေ့ကနေ29ရက်နေ့ထိဧည့်သည်3ယောက်နှစ်ညအိတ်အခမဲ့တဲခွန်နိုင်မှာဖြစ်ပြီးဘလူးကြီးရှရက်အင်္ဂါရင်းနဲ့ရတဲ့အမျက်ငွေတွေကတချို့ကိုတော့ Airbnb ကုမ္ပဏီက Hopscotch ကလေးငယ်များပရဟိတအဖွဲ့စီကိုလိုရမ်းမှာဖြစ်ပါလိမ့်ရှင
်ထူးခြားစမ်းပြသတင်းလေးတွေကိုမိုက်တန်စင်နဲ့ကိုစံကျော်တို့တင်ပြခဲ့ကြတာပါခုတော့သတင်းချစ်ချုပ်ကိုကိုသားညွန့်ဦးကပြောပြပါဦးမယ်
ဥရောပသမဂ္ဂရဲ့နိုင်ငံကြီးမူဝါဒဆိုင်ရာ GK Joseph Borrell ဟာယူကရိန်းမြို့တော် Kiev မှာယူကရိန်းကာကွယ်ဝန်ကြီးတစ် Rostan Umarek နဲ့ပထမဆုံးကြိမ်လူကိုယ်ရိုင်တွေ့ဆုံရခဲ့ပြီးတော့ယူကရိန်းအတွက်ရေရှည်လုံခြုံရေးအာမခံတယ်ဆိုပြီးတော့ကြေညာပြောဆိုပါတယ်သူတို့နှစ်ဦးကယူကရိန်းကို EU စီးအထောက်ပံ့တွေဆက်ပြီးဆွေးနွေးခဲ့ကြပြီးတော့ယူကရိန်းဟာပိုးပြီးတော့စွန့်ရင်ကောင်းတဲ့အထောက်ပံ့တွေအလျင်မြန်လိုအပ်နေတယ်လို့ EU အကြီးအကဲကဒီ X လူမှုကွန်ရက်ဆမ်မနာမှာရေးပါတယ်အခုလိုထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်တဲ့အကြောင်းယူကရိန်းကာကွယ်ဝန်ကြီးကလည်းပြောသလိုအခုဒီစီးဝေးဟာပိုးပြီးတော့ပူးပေါင်းစွန့်ရဖို့အစပြုချက်တစ်ခုဖြစ်တယ်လို့ယူကရိန်းကာကွယ်ဝန်ကြီးကသူ့ရဲ့ X လူမှုကွန်ရက်မှာရေးပါတယ်သမ္မတဂျိုးဘိုင်ဒန်ဟာယူကရိန်းစစ်နဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ငွေကြေးထောက်ပံ့ကူညီမှုတွေဆက်ရှိသွားမယ်ကြောင်းမဟာမိတ်တွေကိုအာမခံပြောဆိုနေတဲ့အချိန်မှာပဲယူကရိန်းအတွက်အမေရိကန်အကူအညီတွေအနှောင့်အတားဖြစ်ခံမှာမဟုတ်ဘူးလို့လည်းလွှတ်တော်ကသတိပေးပြောဆိုခဲ့ပါတယ်။ဘလို့အချိန်ဒီမျိုးမှာပဲဖြစ်ဖြစ်ယူကရိန်းအတွက်အကူအညီတွေကိုအနှောက်ယှက်ဖြစ်စေတာမျိုးလက်ခံမှာမဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်စကားပြောခဲ့တာပါ။အမေရိကန်ဆိုးရလုပ်ငန်းတွေရပ်တန့်သွားစေဖို့အချိန်ဒီမျိုးရှောင်ရှားနိုင်ဖို့လွှတ်တော်ကနေပြီးတော့ရက်တူဆိုးရသုံးစိတ်ကိုခြာပြီးခဲ့တဲ့နေရာမှာတော့အဲ့သုံးစိတ်ထဲကနေပြီးတော့ယူကရိန်းအတွက်အကူအညီပေးမဲ့ငွေတွေကိုဖယ်ထုတ်ထားခဲ့ပါတယ်။ထိုင်ဝမ်မှာတော့နေထိုင်တဲ့ဒီဒဇင်နဲ့ချီတဲ့ဟောင်ကောင်တက်ကြွလှုပ်ရှားသူတွေဟာကမ္ဘာတစ်ဖက်တိအဆူရရဲ့ထိုးဖောက်စိတ်ဝင်မှုတွေကိုကန့်ကွက်တဲ့ဆန္ဒပြပွဲတည်းရဲ့တိုက်ပွဲမျိုးမှာပြုလုပ်ခဲ့ပါတယ်။အောက်တိုဘာလ1ရက်နေ့မှာကြောက်တဲ့တိအမျိုးသားနည်းနဲ့တိုက်ဆိုင်ပြီးတော့ဒီဆန္ဒပြပွဲကိုပြုလုပ်တာပါ။ဆန္ဒပြသူတွေဟာဒီကြီးမြတ်တဲ့ဟောင်ကောင်ဆိုတဲ့တချင်းကိုတည်ဆူကြပြီးတော့တရုတ်ကွန်မြူနတီစိတ်ပါတဲ့တတားပုတ်လေးတွေကိုဖျက်ချိုးပြခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုသားညူကကြီးညာပေးကြတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအယ်တယက်ဘ်နဲ့ဂျိုနာကမင်းစ်တို့ဖြစ်ကြပါတယ်။ VOA အမေရိကန်ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းနုံမီတာ24.50 51နဲ့လိုက်လိုက်မီတာ190ပြည့်view ရဲ့ internet နဲ့ facebook စာမျက်နှာတွေကနေတည်းရိုက်ထုတ်လွှင့်ပေးကြတာပါတောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျပ်မှရှင်လန်းကြပါစေ view ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်တမောင်သားမှာ
This program has come